Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ17ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ဒီစတင်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ24 40 51တက်ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ VOA burmese.voanews.com မှာအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာခုနှစ်ခင်းအစီအစဉ်ဒီတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူချင်ညာပေးပါပါကယ်လီဖိုးနီးယားပြည်နယ်ကဒေတာတုံးမှုမှာမိလောင်မှုကြောင့်တည်ဆောင်းသူ12ဦးရှိပါပြီအမေရိကန်သမ္မတနဲ့ပြည်သက်သမ္မတတို့စနေမနေ့ပိုင်းပြည်သက်နိုင်ငံပါရီမှာတွေ့ဆုံပြီးဥရောပလုံခြုံရေးကိစ္စရပ်တွေဆွေးနွေးပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတင်းလာနေကစပြီးစင်ကာပူလေးရဲ့ကြာကြီးစတင်တော့မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မုံဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြမယ့်သတင်းတွေမှာဆိုရင်အမေရိကန်နဲ့တရုတ်ရဲ့ပြန်ဆိုင်မှုပေါ်အာဆီယံရဲ့သဘောထားနဲ့ပတ်သက်ပြီ
း They want to have a good relationship with China. They want to have a good relationship with the United States. And I think some are
CSIS အဖွဲ့ကသူတွေတူကပြောကြားတော့တာဖြစ်ပါတယ်။သတင်းလောကကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အမေရိကန်အီဒီယန်သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရုတ်လီလန်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မုံတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဝူစလီနဲ့ဟင်းမှာလောင်ကျွမ်းတဲ့တုံးမိကြောင့်တေဆုံးရသူစုစုပေါင်း12ဦးရှိနေပါပြီ။ကယ်လီဖိုးနီးယားပြည်နယ်မာလီဘူးဒေသမှာလောင်ကျွမ်းတဲ့မိကြောင့်2ဦးတေဆုံးခဲ့ပြီးအနားကဗန်ဂျူရာကောင်တီဒေသမှာတော့မိလောင်လုံးဖောက်ထွင်းလျက်သူ2ဦးကိုဖမ်းဆီးခဲ့တယ်လို့ကယ်လီဖိုးနီးယားအရာရှိတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိဘုံပွဲလောက်အောင်မှာမိတောက်တွေနဲ့မိခိုးတွေကြားတေဆုံးရသူက9ဦးရှိတယ်လို့အာဏာပိုင်တွေကစနေနေ့မှာကြေညာပါတယ်။ဒီမိလောင်ကျွမ်းမှုတွေကြောင့်ဒေသရင်းကလူပေါင်း2သိန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့စေခဲ့ရတယ်လို့လည်းပြောပါတယ်။ Los Angeles ကရဲမှုချုပ် John Benedict ကတည်ဆုံးသူစင်ကိုစနေနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပါတယ်။တည်ဆုံးခဲ့ရတဲ့အကြောင်းရင်းတွေကိုထည့်မပြောပေမဲ့တည်မှုတည်ခြင်းဆိုင်ရာစုံစမ်းရဲမှုတွေစစ်ဆေးနေတယ်လို့ပြောခဲ့တယ်လို့မိလောင်မှုအတွင်းလူရဲ့ဖောက်ထွင်းမှုတွေကိုလည်းလုံးဝတိခံမှာမဟုတ်ကြောင်းပြောပါတယ်။ Wesley မှာလောင်ကျွမ်းတဲ့မိကြောင့် Los Angeles အနောက်မြောက်ဘက်မှာရှိတဲ့ Ventura County ဒေသရင်းနေမောင်း 9,500 အတွက်ချိန်ချောက်မှုအလျင်ရင်ဆိုင်ခဲ့ရပါတယ်။အဲ့ဒီဒေသက 1000 Oaks မှာပြီးခဲ့တဲ့သတင်းပတ်တုန်းကတနပ်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးလူ12ဦးသေဆုံးခဲ့ရတာပါ။အဲ့ဒီ 1000 Oaks မြို့တော်ဝင်ကတော့သူ့မြို့တွေကနေပေါင်း4ပုံ3ပုံကိုဘေးလွတ်ရာတင်းရှောင်ခံခဲ့ရတယ်လို့ပြောပါတယ်။ Wesley နဲ့ Hill ဒေသတွေမှာမိုးကောင်းပြီး Center Anna လေရင်တိုက်ခတ်တဲ့အတွက်ကြာတာပရင်းနဲ့ညဘက်မှာစပြီးတော်မီတွေလောင်ကျွမ်းခဲ့တာဖြစ်ပါတယ
်။ဥရောပသမဂ္ဂလုံခြုံဥရောပလုံခြုံရေးနဲ့ပတ်သက်လို့သဘောထားကွဲမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတ Emmanuel Macron တို့စနေနေ့ကပါရီမြို့တော်မှာဆွေးနွေးခဲ့ပါတယ်။ဥရောပကိုအကာအကွယ်ပေးရတဲ့ကုန်ကျစရိတ်ကိုမျက်မျှတတထည့်ဝင်ကြဖို့အတွက်သမ္မတထရမ့်ကအဲလီဇေနန်းတော်မှာတွေ့ဆုံဆွေးနွေးစဉ်ထပ်ပြီးတော့တောင်းဆိုခဲ့ပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကိုယ်တိုင်ကာကွယ်နိုင်မယ့်အင်အားပမာဏလိုအပ်နေတယ်လို့ယုံကြည်ကြောင်းသမ္မတမက်ခရွန်ကလည်းပြောကြားခဲ့ပါတယ်။ဥရောပတိုက်ကိုကာကွယ်ဖို့ဥရောပတပ်ဖွဲ့ဖွဲ့တင်တယ်လို့ပြင်သစ်သမ္မတကပြောခဲ့တာဟာအင်မတန်ဆော်ကားတာဖြစ်တယ်လို့တောက်ကြနေညပြင်သစ်နိုင်ငံရဲ့ရောက်ချင်းမှာသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါ။စနေနေ့မနေ့တွေ့ဆုံမှုအတွင်းမှာတော့သတင်းတောက်တွေရှိမှကောင်းဆောင်နှစ်ယောက်ဟာတယောက်ပေါ်တယောက်ဝေဖန်ရာရောက်တဲ့စကားမျိုးတွေကိုရှောင်ခဲ့ပါတယ်။ပါရီမျိုးတော်မှာဒီကနေ့ကျင်းပမယ့်ပထမကမ္ဘာစစ်ပွဲပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုအမေရိကန်သမ္မတအပါအဝင်ကမ္ဘာကောင်းဆောင်တော်တော်များများတက်ရောက်ကြမှာဖြစ်ပါတယ်
။ဖလော်ရီဒါပြည်နယ်မှာပြည်နယ်အုပ်ချုပ်ရေးမှုနဲ့ထက်လွတ်တော့အမတ်နေရာတွေအတွက်မဲပေးခဲ့တဲ့မဲတွေကိုပြန်ပြီးရေးတွက်မယ်လို့ကြေညာလိုက်ပါတယ်။အခုလိုမဲတွေကိုပြန်ပြီးရေးတွက်ဖို့စနေနေ့အစောပိုင်းမှာပဲကြေညာလိုက်တာဖြစ်ပါတယ်။ပြည်내အုပ်ချုပ်ရေးမှူးယာဒူးအတွက် Democratic Party ကတလဟာစီမြို့တော်ဝင် Andrew Gillum နဲ့ Republican Party က Ron DeSantis တို့ရှင်ပြိုင်ပြီးအရွေးခံကြတာဖြစ်ပြီး DeSantis က 3.4 ရာခိုင်နှုန်းနဲ့အသာစီးရနေတာဖြစ်ပါတယ်။အထက်လွှတ်တော်အတွက်ပါဝင်ရှင်ပြိုင်တဲ့ Republican Party ကအုပ်ချုပ်ရေးမှူး Rick Scott နဲ့လက်ရှိ Democratic Party က Bill Nelson တို့နှစ်ဦးမှာတော့ Bill Nelson က Scott ထက်3.15ရာခိုင်နှုန်းအသာစီးရနေတာဖြစ်ပါတယ်
။ American ပြည်ထောင်စုကိုတရားမဝင်လာရောက်သူတွေခိုလုံခွင့်အခွင့်အရေးဆိုင်ငံ့ထားမဲ့သမ္မတ Donald Trump ရဲ့ထုတ်ပြန်ချက်စနေနေ့မှာစတင်အသက်ဝင်ပေမဲ့ America တိုက်အလဲပိုင်းကရွှေ့ပြောင်းလာသူ4000လောက်ဟာ American စီကိုလာနိုင်ဖို့အတွက်ဆက်လက်လာနေကြဆဲဖြစ်ပါတယ်။ မက္ကဆီကိုနယ်စပ်ကနေတရားဝင်ဝင်ရောက်လာမဲ့သူတွေဟာနိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်စေတယ်လို့သမ္မတဒေါ်နယ်ထရမ့်ကခိုင်မာပြောကြားပြီးတော့ခိုလုံခွင့်လျှောက်ထားခွင့်မရှိဘူးဆိုတဲ့ညင်ညာချက်ကိုတောက်ကြနေကသမ္မတကလက်မှတ်ထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီတီမြို့တော်တောင်ဘက်မှာနားခိုနေကြတဲ့နိုင်ငံရွှေပြောင်းအခြေချသူ၄000နီးပါးဟာဒီကနေ့စနေနေ့နေ့ကသူတို့အတွက်အခက်ခဲဆုံးအန္တရာယ်အများဆုံးဖြစ်မဲ့နောက်ဆုံးလမ်းခရီးကိုဆက်လာကြပြီဖြစ်ပါတယ်။အမေရိကန်နဲ့မှခိုလုံခွင့်တောင်းခံသူတွေရဲ့အခွင့်အရေးကိုကန့်တက်လိုက်တဲ့တမနာရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့မညီဘူးလို့ဆိုပြီးနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့၃ဘွဲကကြေညာချက်ထုတ်ပြန်ပြီးမကြခင်မှာပဲတရားရုံးမှာအမှုဖွင့်စိန်ခေါ်ပါတယ်။ဒုက္ခသည်တွေကိုအကာအကွယ်ပေးရမယ့်ဂရီကဝတ်တွေကိုထရမ့်အစိုးရကမလိုက်နာဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဝေဖန်ခဲ့ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြည်ညာနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆိုင်လွန်ရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုသွားရောက်မှာဖြစ်ပြီး33ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်ရဲ့စင်ကာပူ၄ရက်ကြာခီးစဉ်ကိုတနင်္လာနေ့မှာစတင်တော့မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးတွေမှာဒေါင်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးဒီမိန့်ခွန်းထဲမှာပူးပေါင်းဆောင်ရွက်ဆိုင်ရာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြဖို့ရှိတယ်လို့နိုင်ငံခြားရေးဌာနလက်အောက်ကမြန်မာနိုင်ငံဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြကြပါတယ်။ဒါပြင်စိုက်ပျိုးရေးတက်တော်နဲ့ငါးလုပ်ငန်းဆိုင်ရာဆက်သွယ်ဆွံ့ရင်ခီးသွွားလုပ်ငန်းတရားဥပဒေစိုးမိုးရေးပညာရေးနဲ့ဒေသရင်းမိတ်ဆွေများပူးပေါင်းဆောင်ရွက်မှုထိရောက်စွာအကောင့်ထွက်ဖော်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။စင်ကာပူထိပ်သီးစည်းဝေးကိုအာဆီယံ10နိုင်ငံခေါင်းဆောင်တွေအပြင်ဒေသရင်းတရုတ်၊ဂျပန်၊တောင်ကိုရီးယား၊ရုရှား၊အမေရိကန်နဲ့ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေမှာတက်ရောက်မှာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ရုံကထုတ်ပြန်တဲ့ကြေညာချက်မှာပေါ်ပြထားပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌရာလူရယူထားတဲ့စင်ကာပူကအခုအာဆီယံထိပ်သီးအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုနိုဗ ెంబ ာ15ရက်နေ့မှာလွှဲပြောင်းပေးရမှာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကစင်ကာပူကိုလွန်ခဲ့တဲ့3လဩဂုတ်လကလည်းအလုပ်သဘောနဲ့တွားရောက်ခဲ့တာဖြစ်ပြီးအခုလည်းအစည်းအဝေးတွေတက်ရောက်ဖို့ပါတွားရောက်မှာဖြစ်ပါတယ်
မြန်မာနိုင်ငံမှာယင်းနှိမ့်ယုံနာမှုမြင့်တင်ရေးနဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆင်နိုင်ငံကြားအခုသတင်းပတ်ထဲမှာသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။နိုင်ငံကြားယင်းနှိမ့်ယုံနာသူတွေကြားမှာယုံကြည်စိတ်ချမှုရှိရေးယူရတဲ့စာချုပ်ကိုထိုင်းတရုတ်ဗီယက်နမ်လာအိုဖိလစ်ပိုင်အိန္ဒိယဂျပန်ကူဝိတ်အစ္စရေးနဲ့တောင်ကိုရီးယားနိုင်ငံတွေနဲ့မြန်မာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့ကြားယင်းနှိမ့်ယုံနာမှုကာကွယ်ရေးနှစ်နိုင်ငံသဘောတူညီချက်ကတော့အောက်တိုဘာ31ရက်နေ့ကစတင်အသက်ဝင်တယ်လို့တရုတ်ရှင်ဟွာသတင်းမှရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီတရုတ်လက်ဟောက်ခံဟောင်ကောင်ဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားရုရှားနဲ့ဆာဘီယာတို့နဲ့လည်းယင်းနှိမ့်ယုံနာမှုကာကွယ်ရေးသဘောတူညီမှုတွေရအောင်ညှိနှိုင်းနေတယ်လို့အဲ့ဒီသတင်းမှာဖော်ပြပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်သိန်းချွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ကိစ္စကြောင့်မြန်မာနိုင်ငံမှာယင်းနှိမ့်ယုံနာမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကိုတိုက်တွန်းမှုတွေရှိနေချိန်မှာပဲအခုအာရှအိမ်နီးချင်းအများစုပါဝင်တဲ့နိုင်ငံတွေနဲ့လက်မှတ်ထိုးခဲ့တာပါအခုနှစ်ဆန်းတုန်းကမြန်မာနဲ့ EU ဥရောပသမ္မတကြားမှာယင်းနှိမ့်ယုံနာမှုကာကွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးဖို့စီစဉ်ထားခဲ့ပေမဲ့ EU ဘက်ကဆိုင်းငံ့ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်မြန်မာနိုင်ငံကိုယင်းနှိမ့်ယုံနာမှုတွေကြာစင်နောက်နိုင်ငံတွေရဲ့ယင်းနှိမ့်ယုံနာမှုတွေကြာစင်းနိုင်တယ်လို့မြန်မာနိုင်ငံယင်းနှိမ့်ယုံနာမှုကော်မရှင်တာဝန်ရှိသူကလည်းခန့်မှန်းထားပါတယ်ဒီမြန်မာနိုင်ငံမှာဒီအနောက်နိုင်ငံတွေအစားတရုတ်ရဲ့စီးပွားရေးယင်းနှိမ့်ယုံနာမှုပို့ပြီးတော့ကြီးမားလာလိမ့်မယ်လို့ဆိုရင်မှုတွေရှိနေချိန်မှာပဲတရုတ်နိုင်ငံပိုင် CITICD group ကနေပြီးတော့80ရာခိုင်နှုန်းမြန်မာနိုင်ငံက30ရာခိုင်နှုန်းယင်းနှိမ့်ယုံနာမဲ့အကြောက်ဖြူအထူးစီးပွားရေးဇုန်ရင်းနဲ့စိတ်ကန်းစီမံကိန်းမူပေါင်းသဘောတူညီချက်တွေကို November 6ရက်နေ့တုန်းကလက်မှတ်ထိုးခဲ့ပါတယ်
ဒီရီလင်ကလွတ်တော်ကိုဖျက်သိမ်းဖို့အတွက်သမရမာတီပါလာဆရီစီနာရဲ့ဆုံးဖြတ်ချက်ကနိုင်ငံရေးပြဿနာအကြီးအကျယ်ဖြစ်နေတာကိုပိုးပြီးဆိုးသွားစေတယ်လို့အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂအပအဝင်အနောက်အင်အားကြီးနိုင်ငံတွေကဝေဖန်ပြစ်တင်ခဲ့ကြပါတယ်လွတ်တော်ပြန်ပြီးစဖို့9ရက်အလိုမှာပဲသမရဆရီစီနာကတောက်ကြနေညမှာအခုလိုဖျက်သိမ်းဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်သူဖွဲ့စည်းခဲ့တဲ့ Cabinet အဖွဲ့အသစ်အတွက်အယုံကြည်မရှိအဆိုတင်သွင်းခံရမယ့်အန်ဒီရလည်းရှိနေတာပါသမရက January လ9ရက်နေ့မှာထွေထွေရွေးကောက်ပွဲကျင်းပဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်။ဝန်ကြီးချုပ် Ranil Wickremesinghe ကိုပြီးခဲ့တဲ့လထဲမှာရာထူးကဖြုတ်ချပြီးတရုတ်ကိုလိုလားတဲ့အရင်ကောင်းဆောင် Mahendra Rajapaksa ကိုပျောက်တင်ခဲ့ခြင်းကဆက်ပြီးတော့သမရအတွက်အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။သူဟာ2015ရွေးကောက်ပွဲမှာအခုလက်ရှိသမရကိုရှုံးနိုင်ခဲ့သူဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအရက်သားတွေအတွက်သမရပေးတဲ့အမြင့်ဆုံးဆုကို Rock and Roll ဘုရင်ကြီး Elvis Presley အပါအဝင်ခုနှစ်ဦးကိုရှေ့သတင်းပတ်ထဲမှာပေးရမယ်လို့အင်ဗျူရောကစနေနေ့တုန်းကကြေညာပါတယ် Presidential Medal of Freedom ဆုကိုအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့အကျိုးစီးပွားကမ္ဘာငြိမ်းချမ်းရေးနဲ့အများပြည်သူအတွက်အကျိုးရှိအောင်ဆောင်ရွက်ခဲ့သူမျိုးတွေကိုသမရကနှစ်စဉ်ဆုချတာပါသမရဟောင်း Bill Clinton လက်ထက်2000ခုနှစ်တုန်းကအဲ့ဒီအချိန်တုန်းကနေအကျယ်ကျုပ်ကျနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုလည်းဒီဆုပေးအပ်ခဲ့ပါတယ်
Direct from Washington, the voice of America,
VOA. ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မုံတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်တဲ့ထုတ်လွှင့်ချက်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းအချိန်အတန်လွှင့်ကျင်တဲ့တပြိုင်တည်းမှာဖတ်ယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းလောတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အာဆီယံခေါ်အရှိတောင်အာရှနိုင်ငံများအသင်းရဲ့33နှစ်မြောက်ထိပ်သီးအစည်းအဝေးကိုစင်ကာပူနိုင်ငံမှာဒီနေ့စပြီးတော့ကျင်းပမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာအာဆီယံအနေနဲ့အဓိကဆွေးနွေးရမယ့်အကြောင်းအရာ၊ရင်ဆိုင်ရမယ့်အခက်အခဲတို့ပြင်မြန်မာနိုင်ငံရဲ့ကြုံတွေ့နိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒေသတွင်းမီဒီယာတွေကိုအခြေခံပြီးဥကြော်ဆန်တာကသုံးသပ်တင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။အာဆီယံဒေသတွင်းစည်းဝေးပူးပေါင်းဆွေးနွေးမှုဟာအခုကျင်းပမဲ့ဖြစ်ပြီးဆွေးနွေးပွဲမှာအဓိကရောင်းရတစ်ခုဖြစ်မယ်လို့ယူဆပါတယ်။အာဆီယံဒေသရဲ့စီးပွားဖွံ့ဖြိုးမှုကိုကြည့်မယ်ဆိုရင်2030ပြည့်ကျရင်ကမ္ဘာပေါ်မှာစီးပွားရေးအင်အားသရုပ်ထအကြီးအမားဆုံးဒေသဖြစ်လာလိမ့်မယ်လို့တောင်မှကြွန့်ကျင်သူတွေကခန့်မှန်းထားရတာဖြစ်ပါတယ်။ဒီအာဆီယံထိပ်ပြီးဆွေးနွေးပွဲနဲ့အပြိုင်ပွဲအာဆီယံဒေသစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစီးပွားရေးတွေကိုလည်းပဲစဉ်ကြိမ်ကျင်းပနေကြတာဖြစ်ပါတယ်။ဒါဟာအထွေထူးအခက်အခဲအတားအဆီးဖြစ်လာမယ့်ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့အာဆီယံအနေနဲ့အဓိကတွေ့ရတဲ့စင်ခေါ်မှုတစ်ရက်ကတော့တရုတ်နဲ့အမေရိကန်တို့ရဲ့ဒေတာတွင်ပြန်ဆိုင်မှုဖြစ်ပါတယ်။တောင်တရုတ်ပင်လယ်မှာဒီအင်အားကြီးနှစ်နိုင်ငံတို့ပြန်ဆိုင်လုပ်နေကြတဲ့ကိစ္စဟာလောလောဆယ်မှာပြည်လည်မှုရရှိမဲ့အနေအထားမရှိပါဘူး။အာဆီယံဒေတာတွင်မှာတရုတ်ရဲ့နိုင်ငံရေးစီးပွားရေးဩဇာကြီးမားလာတာကိုအမေရိကန်ဘက်ကဘယ်လိုတွန့်ပြန်လာလိမ့်မလဲဆိုတာဒီထိပ်သီးဆွေးနွေးမှာစောင့်ကြည့်ရမယ့်ကိစ္စတရဖြစ်ပါတယ်။ပြီးကြတဲ့အောက်တိုဘာလကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတင်မာတဲ့သဘောထားမျိုးထားရှိရာကိုချခင်းပြခဲ့ပါတယ
်။ We seek a relationship grounded in fairness.reciprocity and respect for sovereignty
ကျွန်တော်တို့ဟာမျှတမှုရှိတဲ့ဆက်ဆံရေးကိုလိုလားပါတယ်အချုပ်ချာအာဏာကိုအပြန်လှန်လေးစားမှုရှိဖို့လိုလားပါတယ်ဒီညီမချက်ပန်းနဲ့ရောက်ရှိဖို့အတွက်ခိုင်မာတွက်လက်တဲ့လုပ်ရမျိုးလှုပ်ဆောင်မှာဖြစ်ပါတယ
်အဲ့ဒီအမေရိကန်ဟာအာဆီယံနိုင်ငံတွေကိုလုံခြုံရေးအတွက်လည်းပဲဆက်လက်ပြီးအကူအညီပေးမယ်ဆိုတာပြောနေပါတယ်တရုတ်ဘက်ကလည်းပဲအာဆီယံနိုင်ငံတွေနဲ့တရုတ်ပူးတွဲစည်းလက်ချက်မှုတစ်ခုကိုသူများနိုင်ငံတွေပါဝင်ဝင်မပေးဘဲစီကြပြုလုပ်ရပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စု CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့ကဘော်နီကလာဆာကတော့အမေရိကန်တရုတ်ဆင်ပြိုင်မှုနဲ့အာဆီယံရဲ့အနေအထားကိုအခုလိုရှင်းပြပါတယ
် They want to have a good relationship with China they want to have a good relationship with the United States and I think some
အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့လိုလားကြပါတယ်ဒါပေမဲ့လက်ရှိဒေါ်နယ်ထရမ့်အဆိုရကသူတို့ကြိုက်တဲ့ဘက်ကိုရွေးချယ်ခွင့်ပေးပါမလားဆိုတာကိုတော့အာဆီယံနိုင်ငံတချို့ကစိုးရိမ်မကင်ရှိနေကြမယ်လို့ထင်ပါတယ်။အမေရိကန်ရဲ့ဒီသဘောထားအပေါ်မှာတော့အာဆီယံဒေသရဲ့နိုင်ငံတွေတိတ်ပဝင်ကြမယ်မဟုတ်ဘူးလို့ကျွန်မထင်ပါတယ်
။ဒါအပြင်တရုတ်နိုင်ငံရဲ့စီမံကိန်းတစ်ခုဖြစ်တဲ့ Belt and Road ခေါ် Yangon Land တိဆောက်မှုဒူလဲပဲအမေရိကန်ဘက်ကစိုးရိမ်နေကြရှိပါတယ်။အမေရိကန်တို့ဘက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကချင်းငွေဖြစ်အမေရိကန်ဒေါ်လာ60ဘီလီယံထာစီပင်ဖို့စီစဉ်နေပါတယ်။ဆိုတော့အခုဒုတိယသမ္မတမိုက်ပင်စာဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုဆူလာတက်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတက်မှာမဟုတ်ပါဘူး။ဆိုတော့ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာမိုက်ပင်စာဒီကိစ္စကိုရှင်းပြပြီးတော့သူတို့ကိုဆွဲဆောင်လိမ့်မယ်လို့လည်းသုံးသပ်သူတို့ကယူဆနေကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့အဓိကရင်ဆိုင်ရမယ့်ပြဿနာတစ်ခုဟာရိုဟင်ဂျာပြဿနာပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြမ်းမှာသဘောထားကိုလွယ်မှုတွေရှိနေပါတယ်။မလေးရှားကတော့ဒီဟာကိုပြင်းပြင်းထန်ထန်ပြောပါလိမ့်မယ်။ဝန်ကြီးချုပ်မဟာဇာမိုဟာမက်ကဆိုရင်ဒေါအောင်ဆန်းစုကြည်ကိုမထောက်ခံတော့ဘူးလို့မီဒီယာတချို့ကပြက်ပြက်သားသားပဲပြီးခဲ့တဲ့ရက်တွေကပြောထားတာတွေ့ရပါတယ်။သို့သော်လည်းပဲအာဆီယံရဲ့ကြော်ယူမူဝါဒတစ်ခုဖြစ်တဲ့ဒါ Principle of Consensus ဆိုတာဟာတခဲနဲ့သဘောတူညီမှုရရှိမှသာဘာမှမဆိုလုပ်မယ်ဆိုတဲ့အကြံဖြစ်ပါတယ်။ ဆိုတော့ဒီရိုဟင်ဂျာကိစ္စအပေါ်မှာမြန်မာနိုင်ငံကိုကြီးပဲတစ်ဖက်သက်ပြင်းပြင်းထန်ထန်ဖိအားပေးပစ်တင်ဖို့နိုင်ငံတိုင်းကသဘောတူကြမှာမဟုတ်ပါဘူးအဲဒါကြောင့်ပြင်းပြင်းထန်ထန်ဖိအားပေးတဲ့သဘောမျိုးဆက်ရောက်တဲ့ကြီးညာချက်မျိုးနောက်ဆုံးပိတ်မှာပေါ်ထွက်မလာနိုင်ဘူးလို့တော့ယူဆရပါဗျာ
ဦးကျော်စန်းသာစူးစီးတင်ပြတော်တာဖြစ်ပါတယ်အခုကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်ကိုညောင်ဝင်းအောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နာကိုအပြည့်ပြည့်ဆိုင်ရာမှာအပြင်းအထန်တုံ့ပြန်နေတော့ပြည်တွင်းငြိမ်းချမ်းရေးမရနိုင်သေးတာဟာတိုင်းပြည်စီးပွားရေးကိုတိခိုက်လာနိုင်တယ်လို့မေလာတို့ကဘာပန်စစ်တမ်းမှာဖော်ပြထားပါတယ်အတိုးတက်တာစွာငွေချေးယူနိုင်တဲ့အခွင့်အလမ်းလဲနေပါသွားနိုင်ပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနေသွားရင်ကုန်ထုတ်လုပ်မှုဗန္ဓာရေးဝန်ဆောင်မှုနဲ့စိုက်ပျိုးလေယာဉ်မှာတိုးတက်မှုနှေးကွေးသွားပါလိမ့်မယ်ဒီနေ့ထဲမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာမျောမှန်းထားတာရဲ့တစ်ဝက်လောက်သာဝင်လာကြောင်းသိရပါတယ်ဒါပေမဲ့ရင်းနှီးမှုစိတ်ဝင်စားသူတွေပိုများလာပါတယ်လုံးရတဲ့စက်တင်ဘာလနေပြည်တော်မှာကျင်းပတဲ့ရင်းနှီးမြှုပ်နှံမှုဖိုရမ်ကိုတက်ရောက်သူ1200ကျော်ရှိပါတယ်။2016မှာပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့2019မှာပြတ်ထန်းတဲ့ရင်းနှီးမြှုပ်နှံမှုစည်းမျဉ်းတွေကိုနိုင်ငံခြားကုမ္ပဏီတွေကကြိုဆိုကြပါတယ်။တန်းပြေပို့ကုန်20ရာခိုင်နှုန်းကိုထုတ်လုပ်ပြီးအလုတ်သမား18ရာခိုင်နှုန်းကိုအလုတ်ပေးထားတဲ့နိုင်ငံခြားလုပ်ငန်းကဏ္ဍကထောက်ခံကြိုဆိုတာဖြစ်ပါတယ်။NLD အစိုးရဟာအရင်ရှိခဲ့တဲ့အဟံအတားတွေကိုလျှော့ချပြီးပုံမှန်စနစ်ကျတဲ့လုံထုံးလုံကြီးတွေကျင့်သုံးလာပါတယ်
။ယင်းဤမြို့နံသူအချင်းချင်းအငင်းပွားတဲ့အခါဖြည့်ရှင်းနိုင်မဲ့နီးလန်းတွေရှိလာတာဟာနိုင်ငံခြားကုမ္ပဏီတွေကိုအားသစ်လောင်းရရောက်ပါတယ်။ကမ္ဘာ့ဘဏ်အုပ်စုကလုပ်ငန်းအခြေအနေကိုစီးစစ်တဲ့အခါပို့ကုန်လုပ်ငန်းကအလုသမားတွေဟာပိုပြီးထုတ်လုပ်နိုင်တာတွေ့ရပါတယ်။ဒါပေမဲ့အစိုးရပြဋ္ဌာန်းတဲ့ဥပဒေအတိုင်းလုပ်ကင်ရာမှာအဆင်မပြေတာတွေလည်းရှိပါတယ်။အစိုးရစီးမင်းတဲ့အညီဖြစ်ဖို့ကြိုးပမ်းရတာဟာကုမ္ပဏီမန်နေဂျာအတွက်အလုပ်ကြီးတစ်ခုလို့ဖြစ်နေပါဗျ။ဒီကိစ္စမှာတင်အလုပ်ချိန်900ခန့်နှုန်းသုံးနေရတယ်လို့မန်နေဂျာတွေကပြောပါတယ်။မြန်မာပြည်မှာလုပ်ငန်းစနိုင်ဖို့အတွက်ပြင်ဆင်ရတာကတစ်နှစ်လောက်ကြာပါတယ်။လုပ်ငန်းအတွက်မြေနေရာရအောင်စောင့်ရတာက6လကြာတယ်လို့ကုမ္ပဏီ35ရာခိုင်နှုန်းကပြောကြပါဗျ။နိုင်ငံခြားကယူလာတဲ့ပစ္စည်းအကောက်ခွန်ဌာနကစစ်ဆေးတာကိုစောင့်ရတာက2လလောက်ထိကြာပါတယ်
။ဒါကြောင့်မို့နိုင်ငံခြားကုမ္ပဏီတွေဝင်ရောက်လာအောင်ဆွဲဆောင်ရုံနဲ့မကဘဲသူတို့ရဲ့လုပ်ငန်းကိန်းကအဆင်ပြေအောင်လုပ်ပေးဖို့ကလည်းအရေးကြီးပါတယ်။နိုင်ငံခြားကုမ္ပဏီတွေဟာလုပ်ရကိန်းကအဆင်ပြေတာကိုသာလူလာကြတယ်လို့ကမ္ဘာ့ဘဏ်စစ်တမ်းမှာဖော်ပြပါတယ်။ဒေသခံကုမ္ပဏီတွေကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကြောင့်ဤပညာသစ်တွေရရှိပြီးဈေးကွက်ကျပြန့်လာလိမ့်မယ်လို့ယူဆကြပါတယ်။ရင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုအများပြည်သူနားလည်လာအောင်အစိုးရကဆောင်ရွက်သင့်တယ်လို့ဆိုပါတယ်။တိုင်းဒေသအဆင့်ဝန်ထမ်းတွေကိုစွန့်ရည်မြှင့်တင်ပေးဖို့လိုတယ်လို့လည်းအကြံပေးထားပါတယ်။အရာတန်းတိုင်းမှာစွန့်ရည်မရှိတာထင်ရှားပါတယ်။
ဥပဒေသေးအရရင်းနှီးမြှုပ်နှံမှုကူညီရေးကော်မတီဖွဲ့စည်းထားတာဟာကုမ္ပဏီအားလုံးကိုတန်းတူညီတူအခွင့်အရေးပေးသလိုဖြစ်နေပါတယ်လောလောဆယ်တော့မြေနဲ့အကောက်ခွန်ကိစ္စဖြေရှင်းဖို့အတွက်တကယ်စွမ်းဆောင်နိုင်တဲ့အရာတန်းနဲ့ဆက်သွယ်နိုင်ဖို့ပိုပြီးအရေးကြီးတယ်လို့နိုင်ငံခြားကုမ္ပဏီတွေကမြင်ပါတယ်အဆက်အသွယ်ကောင်းရင်ကောင်းသလိုပြဿနာအခက်အခဲကိုကျော်လွှားနိုင်တာကြောင့်မညီမျှတဲ့ပြင်ဆိုင်မှုကိုအားပေးသလိုဖြစ်နေပါတယ်အစိုးရရန်ရနဲ့ဆိုင်တဲ့အခက်အခဲကိုကြော်လွှားရမှာလက်ပေးလက်ယူမှုရှိတာကိုတော့ကမ္ဘာ့ဘဏ်စစ်တမ်းမှာမဖော်ပြထားပါဘူးဥပဒေစည်းမျဉ်းအတိုင်းလုပ်လို့မထိရောက်ပဲအဆက်အသွယ်ကောင်းကောင်းရှိမှသာအလုပ်ဖြစ်တယ်ဆိုတာကိုနိုင်ငံခြားကုမ္ပဏီ80ရာခိုင်နှုန်းကနားလည်သဘောပေါက်ကြပါတယ
်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဝင်လာတာများလေလေပို့ကုန်ထုတ်လုပ်မှုအားကောင်းလေလေမှုအလုပ်ကိန်းအများအပြားဖန်တီးပေးနိုင်ပါတယ်ကမ္ဘာ့ဘဏ်စစ်တမ်းကိုကြည့်ရင်နိုင်ငံခြားကုမ္ပဏီဟာဒေသခံကုမ္ပဏီတဲ့အလုပ်သမား20လောက်ပို့သုံးတာတွေ့ရပါတယ်။လောက်ကလည်းပို့ပေးနိုင်ပါတယ်။ကုန်ထုတ်လုပ်သားကို12ရာခိုင်နှုန်း၊ရုံးမှုတန်းကို300ရာခိုင်နှုန်းလက်ကပို့ပေးပါတယ်။နိုင်ငံခြားပိုင်များတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားအင်အား4သိန်းကျော်ရှိပါတယ်။ဒါကြောင့်မို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုးပွားလာရင်ကုန်သွယ်ရေးလုံငွေပြတ်မှုကိုလျော့ချနိုင်မယ့်အလားအလာရှိလာပါတယ်။ နိုင်ငံရရင်းနှီးမြှုပ်နှံမှုကြောင့်ရေရှည်မှာဆင်ပွားအကျိုးခံရမှုတွေရှိနိုင်ပါလေ။ဥပမာအတတ်ပညာပြန်ပွားမှုဟာဆင်ပွားအကျိုးခံစားရမှုတစ်ခုဖြစ်ပါလေ။ဒေသခံကုမ္ပဏီကိုနိုင်ငံခြားကုမ္ပဏီကသုံးရင်သုံးတယ်လို့အကျိုးရှိနိုင်ပါလေ။ဒါပေမဲ့လုံးလုံးစေတော့နိုင်ငံခြားကုမ္ပဏီတွေလိုချင်သလောက်ဒေသခံကုမ္ပဏီကကုန်ကျန်းမပေးနိုင်ပဲဖြစ်နေပါလေ။မြန်မာပြည်ဟာစီးပွားရေးလုပ်ငန်းလုပ်ရတာခက်ခဲတဲ့နိုင်ငံအဖြစ်သပ္ပခံနေရဆဲဖြစ်ပါတယ်နိုင်ငံပေါင်း190မှာမြန်မာတဲ့တာတဲ့နိုင်ငံက190ရှိပြီးမြန်မာတဲ့ညံ့တဲ့နိုင်ငံက19နိုင်ငံသာရှိပါတယ်ခင်ဗျာ
ဒါကတော့ဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့ဒေါ်လာလတ်တန်းစီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာတင်ကားစာပို့ချချက်ကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
ဒီဒရင်ဘာ English American Style Ganda မှာ November 6ရက်နေ့ကကျင်းပပြီးစီးခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲရလဒ်တွေနဲ့လိုက်ဖက်တဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
lame duck
ဖြစ်ပါတယ်စာလုံးပေါင်းက L-A-M-E, lame ကနာနေတာ D-U-C-K, duck ကဘဲဖြစ်ပြီးစကူးမဲ့တရိုက်ဒီဘဲကနာနေတဲ့ဘဲဖြစ်ပါတယ်ခြေကျိုးလို့အတောင်ကျိုးလို့ဖြစ်နိုင်ပါတယ် idiom အသုံးရတော့နိုင်ငံရေးလောကမှာယာဒုလက်ကင်ရှိသူတူရွေးကောက်ပွဲဝင်ဖို့မဲဆွဲလှူရှားခဲ့ပေမဲ့ပြန်လဲရွေးကောက်မခံရဘဲအရှုံးနဲ့ရင်ဆိုင်ရတဲ့ပုဂ္ဂိုလ်မျိုးကိုရည်ညွှန်းအသုံးပြုတာဖြစ်ပါတယ်ခုတက်တန်းဝဲရွေးကောက်ပွဲမှာအောက်နဲ့အထက်လွတ်တော်အပြင်ပြည်내အုပ်ချုပ်ရေးမှူးယာရုတွေမှာဝင်ရွေးချယ်ခံကြရမှာပြန်ရွေးချယ်မခံရတဲ့လူတွေလည်းရှိပါတယ်။ပြန်အရွေးမခံရတဲ့အမတ်တွေကတော့2019ဇန်နဝါရီလ3ရက်နေ့မှာစတင်မဲ့116ကြိမ်မြောက်လွတ်တော်အသစ်မခေါ်ယူမီလက်ရှိယာရုမှာနှစ်လနီးပါးကြာပဲတာဝန်ဆက်ထမ်းကြရမှာဖြစ်တဲ့အတွက်ကြောင့် lame duck အနေအထားမျိုးမှာရှိတာဖြစ်ပါတယ်။အလားတူပဲလက်ရှိ Republican ကြီးစိုးတဲ့လွှတ်တော်နှစ်ရရဲ့တက်တန်းဟာလေလွှတ်တော်သစ်စတင်မဲ့နောက်နေ့ဇန်နဝါရီလစမှာတက်တန်းကုမ္မာမှုလက်ရှိလွှတ်တော်ကို Lame Duck Congress ဆိုပြီးလင်းမီဒီယာတွေကကိုးကားရေးသားကြပါတယ်။ဒါကြောင့် Lame Duck ဆိုတဲ့ idiom အသုံးကိုနိုင်ငံရေးလောကမှာသမရလွှတ်တော်ကိုယ်စားလှယ်ပြည်내အုပ်ချုပ်ရေးမှူးမြို့တော်ဝန်စသဖြင့်ယာဒုမျိုးမျိုးမှာတက်တန်းကုမ္မှုအချိန်ပိုင်းလပိုင်းလိုရှိနေတဲ့ပုံကိုယ်တွေကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ lame duck ဆိုတဲ့အသုံးဟာစီးပွားရေးလောကကဆင်းသက်လာတာဖြစ်ပါတယ်။ London Stock ဈေးကွက်မှာ stock ရှုံးလို့အကျွေးပြန်မဆက်နိုင်တော့တဲ့ယင်းနည်းမြုံနှံရှင်တွေကိုရည်ညွှန်းပြောရကနေနိုင်ငံရေးလောကထဲရောက်လာတာဖြစ်ပါတယ်။တကယ်ဆိုလက်ရှိယာဒူးမှာဆက်လက်တာဝန်ထမ်းဆောင်ဖို့ရဲ့အကန့်အသတ်ပဲကြံတော့တဲ့ပုဂ္ဂိုလ်တဦးရဲ့လုပ်ပိုင်ခွင့်ဟာသိမ့်မရှိတော့တဲ့အတွက်အတောင်ကျိုးလို့မပြန်နိုင်တော့တဲ့ငှက်လို့ခြေနာလို့ခီးကိုထော်ကျိုးထော်ကျိုးနဲ့ဆက်လျှောက်နေရတဲ့ lame duck ပုံရိပ်မျိုးဖြစ်ပါတယ်။တနည်းဆိုရင်တော့လက်ရှိယာရုမှာမိစာကုံစီခန်းတဲ့အခြေဆိုင်တာပွဲပြီးလို့အိမ်ပြန်မှုဖျားလိုက်ရတဲ့သဘောမျိုးအလုံမဖြစ်နိုင်တော့တဲ့အနေအထားမျိုးမှာရှိနေတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The governor of our state ended up as a lame duck when he lost in the elections.
ကျွန်တော်ပြည်내အုပ်ချုပ်ရေးမှူးကရွေးကောက်ပွဲမှာရှုံ့နှိမ့်သွားတဲ့အတွက်အတောင်ကျိုးတဲ့ငှက်ဘွားရောက်နေရှာပြီလို့ဒီပေရပါတယ်။ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The governor of our state ended up as a lame duck when he lost in the elections.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
golden parachute
ဖြစ်ပါတယ်။စာလုံးပေါင်းက golden golden ကရွှေရောင် parachute parachute ကလေထီးဖြစ်ပြီးတရိုက်ဒီဘေကတော့ရွှေလီထီးဖြစ်ပါတယ်။လေရင်ပြန်ရင်တခုခုဖြစ်ရင်အသက်မသေးရအောင်မြေပြင်ကိုလေထီးနဲ့ခုံချလေရှိသလိုရွှေလီထီးလို့တင်စားသုံးထားတဲ့ idiom အသေးဘေကတော့နေ့စဉ်ဘဝမှာယာရုကြီးတွေမှာပြန်ခန့်အချင်းမခံရတဲ့ပုံကိုယ်တွေနဲ့လုံးတဲ့ဆေးပြေးတဲ့ပုံကိုယ်တွေအတွက်နောင်ရီးစိတ်အေးပြီးမကြောက်မကြနေထိုင်နိုင်အောင်တနည်းငွေရည်ချီအခြေအနေအခက်ခဲမရှိရလေအောင်အထက်ကကြီးစုဆောင်မပေးတဲ့သဘောဖြစ်ပါတယ်။တခါတည်းရနဲ့တချို့ပုဂ္ဂိုလ်တွေကစီးပွားရေးလုပ်ငန်းကြီးတွေဥပဒေလုပ်ငန်းတွေမှာအကြံပေးတွေအမှုဆောင်အရာရှိတွေဖြစ်ပြန်ပြီးခန့်အပ်ခြင်းခံခဲ့ရတာတွေလည်းရှိပါတယ်။ဒီနေ့ရွှေလေဒီဟာအကြကောင်းအောင်အကြတက်တာအောင်ပံ့ပိုးပေးတဲ့အထူးခံစား권သဘောမျိုးဖြစ်ပါတယ်။ဒ ီးသုံးတဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Congressman Smith lost in the election but he got a golden parachute he was offered a vice president post at a big company in New York
အောင်လို့တော့မှ Smith ဟာရွေးကောက်ပွဲမှာရှုံးနေသွားခဲ့တယ်ဒါပေမဲ့လို့သူကတော့အကြကောင်းနေ New York ကကော်မတီကြီးတစ်ခုမှာဒုတိယဥက္ကဋ္ဌရာထူးကိုကနန်းချင်းခံရတယ်လို့ဒီပဲရပါတယ်ဥမောင်းနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပ
ါ Congressman Smith lost in the election but he got a golden parachute he was offered a vice president post at a big company in New York
ခုနောက်ဆုံးတင်ပြပေးမယ် ADM အတုံးကတော
့ wake up call
ဖြစ်ပါတယ် WAKE wake you be up wake up ကအေးရကနှိုးတာCALL call ကဒီနေရာမှာတယ်လီဖုန်းခေါ်တာဖြစ်ပြီးစစ်စစ်ခွင့်ရဲ့ဓာတ်ရိုက်ဒီဘေကတော့လူတယောက်အိတ်နေတာကိုနှိုးဖို့တယ်လီဖုန်းခေါ်တာဖြစ်ပါတယ်ဒီအဆုံးကတော့ဟိုတယ်တွေမှာတက်ခူကြတဲ့ဧည့်သည်တွေနေနဲ့မနေ့စောစောနှိုးစီခြင်းဟိုတယ်အဂျိုကောင်တက်ရှိဝန်တန်းကိုဘယ်အချိန်မှာကို့အခန်းကိုတယ်လီဖုန်းဆက်နှိုးဖို့မြစ်တာရက်ခံနေဒလိကနေဆင်းသက်လာတာဖြစ်ပါတယ် ADM ဆိုတဲ့တော့ right ဒီဘေကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားသလိုအဆင်ပြေနေတာမဟုတ်ဘူးဆိုတာကိုဖြစ်ရတစ်ခုခုကတိုးစော်ပြရရောက်တာအတိတရားဝင်စီတာသတိပေးရရောက်တာကိုဆိုလိုတာဖြစ်ပါတယ်တကယ်ဆိုပြီးခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကဝင်ရွေးချယ်ခံခဲ့သူမဟုတ်ပေမဲ့ဒီရွေးကောက်ပွဲဟာတကယ်ဆိုသူ့လှုပ်ဆောင်ချက်တွေပေါ်လူလူရဲ့သဘောထားဆန္ဒကိုထောက်ဖော်ပြသရာရောက်တယ်လို့သတင်းမီဒီယာတွေကထောက်ပြခဲ့ကြပါတယ်ဒါကြောင့်လည်းအထက်ကအောက်လွှတ်တော်မှာပါRepublican တို့ထိန်းချုပ်ထားပြီးအင်ဘူရိုမှာလည်းတမရက Republican မဲဖြစ်နေတော့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးမန်တိုင်ကြ check and balance တို့နိုင်စွာနည်းငယ်လို့လေတမရကသူလှုပ်ချင်တာလုပ်နိုင်မှုလွယ်ကူတဲ့အပြင်ခက်ကြမ်းကြမ်းခရယံပြောဆိုရေးသားမှုတွေလည်းရှိခဲ့ပါတယ်ခုတက်တန်းဝဲရုပ်ောက်ပွဲမှာ American လူတို့ကစံချိန်ကျိုးမဲထွက်ပြီးခဲ့ကြပြီး Democrat တွေကအောက်လွှတ်တော်မှာအမတ်နေရအများစုရိုက်လိုက်တာဖြစ်တဲ့အတွက်အခြေအနေဟာ2020မှာကျင်းပမဲ့တမရရုပ်ောက်ပွဲမှာသူပြန်အနိုင်ရမယ့်အလားလာမှာစိုးရင်စရာရှိနေတဲ့အတွက်ဒီတက်တန်းဝဲရွေးကောက်ပွဲရလဟာသမ္မတထရမ့်အတွက် wake up call ဖြစ်တယ်လို့ဆိုကြပါတယ်အလားတူပဲ Texas ပြည်နယ်ရွေးကောက်ပွဲဒီမှာလဲ Republican အစိုးရတွေဟာမှန်ထားခဲ့ကြလို့အနိုင်မရခဲ့ကြတဲ့အတွက်ကြောင့် election night wake up call ရွေးကောက်ပွဲညဟာအတိတရားရစေတဲ့ညဖြစ်တယ်လို့ဇီးမီဒီယာတွေကရေးသားခဲ့ကြပါတယ်ဒီဆုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Losing nearly half of the seats contested in the by-elections was a wake-up call for the ruling party.
ချက်ပြရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့အမတ်နေရာတစ်ဝက်နှီးပါးကိုဆုံးရှုံးခဲ့တာဟာအာဏာရပါတီအတွက်စိုးရင်စရာအခြေအနေဖြစ်တယ်ဆိုတာကိုသတိပေးရရောက်တယ်လို့ထည့်ပေးရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Losing nearly half of the seats contested in the by-elections was a wake-up call for the ruling party.
Dizimba, jimbya gere, idiom atun wi ga ro.
Lame duck, golden parachute, wake-up call.
Pipari, now dizimba, kudo chi myo ma le, nau tha idiom atun wi go sile jimbya pe u ma mu, sao myo na sin ja ba shin.
ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American Indian အသုံးအနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့ VOE ပို့ချချက်တွေကို VOE ရဲ့ Internet ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျ။ဖတ်ဆင်ကဏ္ဍတွေကိုလည်း TV သတင်းတွေ TV စီစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOE American တန်ကတနင်္ဂနွေနေ့မနက်ဖက်စီစဉ်တွေကိုမနက်9:00နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တန်ခါတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်ကိုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလံမီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာပါ။စနေညပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေလိုက်စီစဉ်မှာတော့မြန်မာနိုင်ငံက online သုံးသူတွေအဓိကအားထားနေတဲ့ Facebook လူမှုကွန်ရက်ကြောင့်ဖြစ်လာနေတဲ့အန္တရာယ်တွေကိုဘယ်လိုဟန်တားနိုင်မလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြက်နေတာတွေကို Facebook ကဟန်တားတဲ့နေရာမှာအားနည်းချက်တွေရှိနေတယ်နောက်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ကျော်ပြီးတော့ပြင်ဆင်ထားဖို့လိုတယ်ဆိုပြီး American ခြေစိုက်တီ Business for Social Responsibility BSR ဒီတစ်ပတ်တည်းထုတ်ပြန်တဲ့အစီအစဉ်ခါစားမှာသတိပေးထားပါတယ်အထူးသဖြင့်ကတော့ဒီ Facebook လူမှုကွန်ရက်ကြောင့်လူခွင့်ရေးအခြေအနေတွေပေါ်တက်ရောက်မှုတွေကိုသုံးသပ်ထားတဲ့အစီအစဉ်ခါစားပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်မျိုးရှိနေပါတယ်တူဦးကတော့ဒီလူမှုကွန်ရက်လုပ်ငန်းတွေကိုလေ့လာနေတဲ့မြန်မာနိုင်ငံကသူတည်စီတူဦးဖြစ်တဲ့ကိုမြတ်သူဖြစ်ပါတယ်နောက်တူဦးကလည်းမြန်မာနိုင်ငံကပါပဲစိုင်းနာကြီးလူမှုသားစာတာဖော်ဆောင်ရေးစင်တာကကိုသက်ဆိုရင်ဖြစ်ပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဟိုအရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်ခင်ဗျာဒီ Facebook ရဲ့ဒီတာဝန်ပေးချက်အရာဒီပြုစုတဲ့အစီရင်ခံစာရဲ့တွေ့ရှိချက်အရာဆိုရင်ကိုဒီ Facebook တာဝန်ရှိတဲ့ကိုယ်တိုင်ကလည်းလက်ခံထားပါတယ်သူတို့အနေနဲ့ဒီတဲ့ပို့လုံနိုင်တာပို့လုံတင်ခဲ့တာတွေရှိတယ်ဆိုပြီးတော့လည်းဟိုဝန်ခံပြီးတော့ပြောဆိုထားတာတွေရှိပါတယ်ဆိုတော့ကိုမြတ်သူရဲ့အရင်ဆွေးနွေးပြပါအောင်မြန်မာနိုင်ငံထဲမှာဒီနည်းပညာနဲ့လူမှုကွန်ရက်လုပ်ငန်းတွေနဲ့ထိစပ်ကြောင်းဝင်နေတဲ့သူတယောက်အနေနဲ့တုံ့တက်မယ်ဆိုရင်ဒီလက်တလုံးမှာ Facebook ဘက်ကအတိကအားနည်းချက်တွေကဘာတွေများဖြစ်မလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အရင်ကတော့ဟိုအရင်တော့လည်းရှိနေချင်တယ်သူတို့ကလည်းအားနည်းချက်မရှိလို့ပဲပေါ့အဲဒီဟာကတော့ Facebook အနေနဲ့မြန်မာနိုင်ငံမှာအခုတစ်ခါဖြစ်ပျက်နေတာတွေရဲ့နောက်ခံအခြေအနေအကြောင်းချင်းရတယ်သူတိကျတာနားတဲ့သဘောပေါက်မှုအားနည်းနေတာဗျဒါကနံပါတ်1ကြေညာလို့ဖြစ်တယ်ဗျအဲ့တော့နံပါတ်2ကြေညာတော့ Facebook အနေနဲ့ဒီဆက်စော့ကဒီသူတို့အနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့စီးပွားရေးကျွန်တော်တို့ခုကိုပေါ်ဆောင်လုပ်ကံရမှာတောင်းယူရမယ့်အပိုင်းတွေကိုတက်ကွက်လင်းနေတယ်ဒါကလည်းဒီနေ့ဖြစ်လာတဲ့အခါကြီးဟိုအဓိကဖြစ်ပွားကြည့်တဲ့အကြောင်းရင်းခံတယ်ပေါ့ဆိုတော့သူ့အနေနဲ့ဒီမှာသာတော့ဒီသူ့ရဲ့လူမှုကွန်ရက်ကိုတုံးဆွဲသူကြီးကျွန်တော်တို့အခုဆို30လောက်ရှိပြီအရင်တော့လည်းဟိုဆက်ဆက်ရတဲ့တော့ဒီနေ့ပိုင်းတွေမှာကျွန်တော်အရင်များတယ်များလာတယ်ဒီလိုအခြေအနေမျိုးမှာ Facebook အနေနဲ့မြန်မာနိုင်ငံမှာတုံးဆွဲသူများလာတဲ့အပေါ်မှာဆက်ဆံသူ့ရဲ့ကိုယ့်ရဲ့ policy တွေသူ့ရဲ့ဟိုဒီကသူဟိုသူရဲ့ဟိုဒီ Facebook စောင့်ကြည့်ပြရမယ်အတိုင်းမျိုးသူရဲ့ရက်ကွက်လင်းရဲ့သူ့အနေနဲ့ဒီသူ့ရဲ့အလိုလျောက်သိမြင်မှုဒီ artificial intelligence ကိုပဲသူအားကိုတယ်ဆိုတော့သူတွေမှားရမ်းလာတဲ့နေရာတွေကိုရက်ကွက်ခဲ့ဒီလိုဟာတွေကဒီနေ့အချိန်မှာဟိုထုတ်နေတဲ့ဒီပြဿနာကိုပုံပြီးတော့အားထုတ်ဖြေရှင်းရမယ်ပုံမျိုးဖြစ်နေကြပြသူ့အနေနဲ့အစောပိုင်းကလင်းရက်ကွက်ခဲ့တယ်လို့ပြောရလဲဒါကဒီနေ့ပြဿနာရဲ့အကြောင်းရင်းခံပါပဲ
ဟုတ်ကဲ့ကိုမြတ်သူဆွေးနွေးရကျေးဇူးပါကိုသက်ဆွေဝင်းရဲ့သဘောထားခင်ဗျာအခုဟို Facebook ဘက်ကလည်းသူတို့မှာအားနည်းချက်တွေရှိရဲဆိုတာဝန်ခံထားပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ဘက်ကခိုင်တွယ်ပုံဒီမှာအဓိကအားနည်းချက်အနေနဲ့ပြောနိုင်တာဘာများရှိမလဲ
ဒီဆွေတို့ဒီဘက်ကနေပြီးတော့ဒီဟိုပါဘို့ဒီမြန်မာနိုင်ငံကြီးဒီခေါင်းနားမနေတဲ့ဟာပုံစံမျိုးပေါ့တို့ဒီကစပါဒီဖြစ်နေရဲ့ဒီ political background political situation ကိုတို့ခတိကြအောင်အဲ့ဒါကြတော့ဒီဟိုဟာနောက်ပြီးခါကြတဲ့ဘက်ကအဖွဲ့အစည်းရဲ့အဖွဲ့အစည်းတွေသူတို့ free for free လာနေအားလုံးအဲ့ခါကျတော့ဒီကဲမှာဖြစ်နေတဲ့အခြေအနေကိုသူတို့ရဲ့တစ်ပတ်တည်းအနေနဲ့ဆောင်ရွက်တာမျိုးဒါအဲ့ဒါကြီးကကိုအားလည်းဖြစ်စေပြီးဖြစ်ပါတယ်ဟိုတစ်ခေါက်တော့ဆိုလို့ရှိရင်ကျွန်တော်ဒီဟိုပေါ့ပုံကြီးတစ်ခုလို့ဒီရမ်းနေပြီးထောက်ပြီးဖမ်းတာမျိုးဥပမာအလားဆိုပြီးတော့ဒီလိုဒီဘန်းနေလို့ပါလို့အဲ့ဒီလိုလုပ်တာမျိုးချစ်ခဲ့ပြီးတည်ရဲ့အဲ့ဒါကြီးကသူတို့ရဲ့ policy အမှားကြီးတယ်တကယ်အဲ့တော့ကျွန်တော်တို့ဒီဒါဒီတော့လို့ဘာကြောင့်မတုံးလဲဆိုတာကိုသူကလည်းမသိဘူး။ဒါဒီခါကြောက်ဘာကြောင့်ဒီလိုဆိုမှမသိသေးနဲ့။အားလုံးတကယ်ဒီဆက်လုပ်တဲ့ခါလေးတွေခါကြတော့ဒီဟာဟိုကဘယ်လိုလဲတဲ့နောက်ခက်ဒီပြဿနာတွေတိုင်းဖြစ်တာမျိုးရှိသေးတယ်ပေါ့။ဆိုတော့ဟိုကဒါပြဿနာပါ။ဆိုတော့အဓိကတော့သူတို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုကောင်းကောင်းနားမလည်ဘူး။နားလည်ဘူးမရှိဘူး။ဒါသူက Facebook Insta ဆိုရဲ
ဒီလူတွေကလေဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူတွေကလေမြန်မာနိုင်ငံကဟုတ်မှုတွေဟာအဲ့တော့အဲ့ဒါလက်ရှိကဒီလက်ရှိဒီစက်ကနာတွေရဲ့ပုံပြီးကြီးသွားစီဟာမှာဟိုဟာဟိုအတူတူဟိုတော့ဒီအားတားနေဖြစ်နေပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီ Facebook ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆွေးနွေးပွဲမှာဒီ Facebook ကနေပြီးတော့တိုင်းရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်ဒီထက်ကတယောက်ကတော့တူတူဆန်းဆိုတဲ့ account fashion မှာမဆုံမဖတ်ပြပေးပါဦးမြင
်ဒီ Facebook နဲ့ပတ်သက်ပြီးတော့ဒီဆွေးနွေးမယ်ဆိုလို့ပြောချင်တာလေးတွေပြောပြစေဆိုပြီးတော့မတ်တူတူဆန်းကရေးထားတာပါသူကဒီအချက်တွေနဲ့ပါနံပါတ်1ကတော့ Facebook ဟာတုံ့ပြန်မှုတိတ်ပြီးတော့နှေးပါတယ်တဲ့နံပါတ်2ကတော့အမုန်းတရားနဲ့ပတ်သက်ပြီးတော့သူ report လုပ်ဖူးပါတယ်တဲ့3ရက်4ရက်ကြာတာတော့မထူးတာကိုကြုံမှုပါတယ်တဲ့နောက်နံပါတ်3ကတော့ဗမာပြည်ကလူတွေမှာအလုပ်လုပ်တဲ့လူတွေက Facebook ကြည့်ဖို့အချိန်ရရင်ရနိုင်ပေမဲ့အမုန်းတရားတွေအမုန်းစကားတွေရေးဖို့ဝါဒဖြန့်တဲ့စာတွေပုံတွေတီးဖြတ်ဖို့အချိန်မရကြပါဘူးတဲ့အလောက်ကိုင်းမရှိဘဲနဲ့ဖြတ်လို့ဖြတ်စည်းလုပ်တဲ့အကြံစိုးညံစိုးတွေထွက်နိုင်ဖန်တီးနိုင်ကြပါတယ်တဲ့နောက်တစ်ခုကတော့သူကရေးထားတယ်နောက် Facebook ကတဲ့ဗမာစကားတက်တဲ့သူတွေကိုခန့်ထားတယ်လို့ဆိုပေမဲ့အလောက်မနိုင်တာလားဘတ်လိုက်တဲ့စိတ်ရှိကြတာလားဘာသာစကားနဲ့ဘာသာရက်ကျွမ်းကျင်မှုအားနေတာလားအားလုံးပဲဆိုတာကတော့ Facebook မူဝါဒရေးဆွဲတဲ့သူကိုယ်တိုင်တောင်မသိဘူးလို့ထင်ပါတယ်တဲ့နောက်တစ်ခုကတော့သူကရေးထားတာရှေ့လျှောက် Facebook အနေနဲ့ဗမာပြည်မှာနာမည်မပြတ်ချင်ဘူးဆိုရင်ပထမဦးဆုံးလုပ်ရမှာကတော့ Facebook မှာ Zoji Font တုံးတာကိုလုံးဝပိတ်ပြီးတော့ Unicode တုံးဖို့ပါပဲတဲ့ Zoji Font ကိုပိတ်ပင်လိုက်ရင်တော့ပြဿနာအတန်အသင့်ရောသွားမှာတေချာပါတယ်ရှင့်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ဟုတ်ကဲ့ကျေးဇူးပါဒါတော့သူတို့ဟိုနီးပညာပိုင်းနဲ့ပတ်သက်ပြီးအကြံပြုချက်တခုလည်းပါလာတာပေါ့လေဟိုဆိုတော့ဒါနဲ့ပတ်သက်လို့ကိုမြတ်သူတို့ပြန်ပြီးဆွေးနွေးစေချင်တာတခုရှိပါတယ်ကျွန်တော်ဒီအစီရင်ခံစာထဲမှာတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဟို Facebook ဘက်ကအပြောင်းလဲရေလုပ်ဖို့အကြံပြုချက်သူစုစုပေါင်း၅ခုတင်ပြထားတာတွေ့ပါတယ်ဒီထဲမှာတခုကတော့ဒီလူခွင့်ရေးဆိုင်ရာမူဝါဒတွေအပါအဝင်ဒီစီမံအုပ်ချုပ်မှုတွေတာဝန်ခံမှုပြုရင်ပြောင်းလဲရေးအပိုင်းကိုသူကဖော်ပြထားပါတယ်မြန်မာနိုင်ငံအကြောင်းထဲထဲဝင်သိတဲ့လူတွေနဲ့ဒီ community standard ပေါ့နော်ဒီစံသတ်မှတ်ချက်တွေချနိုင်မှုဒါတွေကိုလည်းဟိုထင်သာမြင်သာရှိအောင်အစီရင်ခံစာတွေထုတ်ပြန်မှုဆိုပြီးတော့သူကထောက်ပြတာတွေရှိပါတယ်ဆိုတော့ဒီလို community စံသတ်မှတ်ချက်တွေချမှတ်နိုင်မှုဆိုတော့ဟိုဟိုတော်တော်ရှင်တယောက်အကြံပြုသလိုပေါ့နီးပညာပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်တခြားစံသတ်မှတ်ချက်တွေလုပ်ဖို့တွေအတွက်ကော Facebook ပိုင်းကအခုချိန်မှာလှုပ်ဆောင်နေတာတွေကဟိုဘလို့အားနည်းချက်တွေရှိနေလဲဘာတွေနောက်ထပ်လုပ်ဖို့လိုနေလဲကိုမြတ်သူ
အနေနဲ့ကျွန်တော်တို့ဒီသူ့ရဲ့အဓိကဒီကျွန်တော်တို့ဒေတာနဲ့ကိုက်ညီတဲ့စံသတ်မှတ်ချက်တွေချဖို့ဆိုရင်နံပါတ်1အနေနဲ့ဒေတာပြန်အခွင့်ပြုပညာရှင်တွေနဲ့သူမဖြစ်နေ email ဖြစ်တဲ့တိုင်မဲ့ mode တွေကအားနံပါတ်1ချက်ဒီနေရာမှာသူတိုင်မဲ့တဲ့ဟိုခေကြလိတို့တော့ကျွန်တော်လည်းကြားရတယ်အဲ့နဲ့ဖြစ်တဲ့ပုံညာစံနဲ့ပြီးပြီးပို့ပြီးတော့ဟောနှစ်ဖက်ပေါ်အပြုသဘောဆောင်တဲ့ဒီအပြန်ဟိုဆက်လက်ဖြစ်နေပြီးတော့ပုံမှန်နဲ့ဆွေးနွေးရဲ့ဟိုကိုယ်နေမှုပြန်ယူချက်ပေါ်လေလို့အဲ့ဒါကအရေးကြီးအောင်ချက်တယ်ပေါ့သူတို့အနေနဲ့အရှင်တော့ဖြစ်ခဲ့တာဒီအနေနဲ့ဒီမှာသာကြေတနာရရှိတယ်ဒါဒီလိုပြည့်စုံချက်တွေတွေ့ရတယ်သူအကြံပြုရဲ Facebook ကသူတို့ကြည့်လိုက်ပါလေပြောလေဒါဒါမျိုးအရှင်တော့ Facebook နဲ့ဒီ share အဖွဲ့ကြီးရဲ့ဆက်သွယ်ဆောင်ရမှာဒီလိုမျိုးအနေထားတွေမှာရှိတယ်အခုနောက်ပိုင်းတော့တဖြည်းဖြည်းပို့ပြီးတော့အပြုသဘောဆောင်လာတယ်ဟိုတိုးတက်မှုတွေဆိုကျွန်တော်တွေ့ရတယ်ပို့ပြီးတော့အရက်အဖွဲ့ကြီးရဲ့အံအောင်နားထောင်လာတာမျိုးတွေ့ရှိတယ်ဒါတော့အပြည့်နဲ့တော့ပြူအောင်ပေါ့လေအဲ့မဲ့ဒီကပိုကောင်းတဲ့ကတူနေလေဒီတချို့အချက်လက်တွေဒီမှာဟိုသွားစုကြပြီအစီအဉာဏ်တိုင်းမှတ်လိုက်အကြံယူထားတာပါတယ်ကျွန်တော်တို့ဒီအမုံတရားဖြန့်ပွားနေတဲ့ဒီ project တွေရှိတယ်ဒီဟာကိုဒီလိုအချက်လက်တွေဆိုရင်သိချို့အနေနဲ့ဒါကောင်းကောင်းမွန်မွန်သူတို့အနေနဲ့ဒီလိုအချက်လက်တွေကိုတိမြင်တိနေတယ်ပေါ့ဗျာသူတို့ရဲ့ platform မှာဖြစ်နေတဲ့သူတို့ဒီဟာတွေကဘယ်သူတွေကလုပ်နေလဲဒီညီမဘယ်လို signal တွေတွေ့ရလဲဒီလိုအချက်လက်တွေကိုအခုနေနဲ့ပြန်လဲဆွေးနွေးမယ်ဆိုရင်Facebook တခုတည်းနဲ့မဟုတ်ဘဲနဲ့ဒီ set up ကိုကြည့်ရရင်ဒီမုံဖျားတွေရောက်လာဖို့သူတင်းတူတွေတင်းအမှားတွေရောက်လာဖို့တိုက်ချက်တဲ့နေရာမှာအထောက်အကူဖြစ်လာနိုင်တယ်။သူကတော့နှစ်ဖက်စလုံးကူးပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့ Facebook အနေနဲ့တစ်ဖက်ကပဲသူကဒီ set up ကိုကြည့်ရရင်အကုန်လုံးနားထောင်ပြီးယူသွားမယ်ဆိုတာမျိုးမျိုးပဲနဲ့သူကကလည်းပြန်ပြီးတံပိုးတဲ့ဟိုလုပ်ငန်းစီမျိုးဖြစ်တဲ့မျိုးတွေပေါ်လာတယ်ဆိုရင်တော့ဒီလိုအမုံတရားတွေတင်းမှားတွေမလျှော့ချတဲ့လုပ်ငန်းတွေနဲ့ပိုသွက်လက်ညံတန်လာမယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ခုကဒီအစီရင်ခံစာထဲမှာထောက်ပြတာတခုရှိပါတယ်ဒီ digital အသိပညာတွေတိုးလာအောင်နောက်အမိုးစကားတွေပြန့်နေအောင်တံပြန်နေအောင်မူဝါဒဘိုင်းတို့ဥပဒေဘိုင်းတို့ဒီလုံထုံးလုံနည်းဘိုင်းတွေမှာပြင်ဖို့တွေနောက်ထပ်ပုံမှန် site ထုတ်သုံးဖို့တွေဆိုတာလည်းသူကညွှန်ပြတာဟိုတိုက်တွန်းထားတာတွေရှိပါတယ်ဆိုတော့ကိုသက်ဆူဝင်းသဘောထားအောင်ခင်ဗျာကျွန်တော်တို့ဒီ Facebook ဘက်ကဒီ community standard တွေချဖို့ပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီဥပဒေဘိုင်းဒီမူဝါဒဘိုင်းတွေမှာသူတို့ဘက်ကပြင်ဖို့တွေဘာတွေများထူးထူးခြားခြားလုပ်ဖို့တွေအရေးကြီးလို့နေရလို့ယူဆလဲခင်ဗျာ
ဒီကကုနာပထမဟိုဘက်ကဟိုပြောရမှာ စာပုံကြီးပြောလာတယ်မှာဒီပုံစံမျိုးကိုကျွန်တော်တို့ဒီလိုရဲ့ဒီကြ resource အနေနဲ့ရပါမယ်ကျွန်တော်နားလေတော့က Facebook ကဒီလိုမတုံးမဲနဲ့ AI နဲ့တုံးနေဆိုတာမျိုးကျွန်တော်နားလေကကြည့်တယ်အဲ့ဒါကြောင့်တို့ AI တွေကရောဒီကျွန်တော်ဒီမှာဖြစ်နေတဲ့အမောကစားကြီးပြည်သူ့လုံးဆောင်မှုကြီးတကယ်ကောင်းကြည့်နိုင်တယ်ဒီအခုကိုတောက်နေဒီလားဆိုတာပေါ့နော်အဲ့ဒါကြောင့်ဒီမှာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့လိသားမျိုးတော့တန်းဒီ AI မျိုးဖြစ်ရလားဆိုတာပေါ့မှာကျွန်တော်တို့ဟာဟာစီးပွားတွေအဲ့ဒါကြောင့်သူရဲ့ policy ကိုပြင်မယ်ဆိုလို့ရှိရင်တော့ဒီတက္ကသိုလ်လုံးနဲ့မဟုတ်ပဲနဲ့ဒီတိုင်းငံတို့ကိုဒီမှာနိုင်ငံတို့ကိုစစ်တပ်ဒီအလီဂါတခုကိုစီးပွားလို့ပြင်ပါတယ်ဒါပေမဲ့ဒီ Unicode တွေပါလို့ကတော့စစ်တပ်ပြဿနာမဟုတ်ဘူးလို့လည်းကျွန်တော်ဒီမိတ္တရာသမားတွေနဲ့ဒီလေးလန်းထားတဲ့ခါကျတော့ဒါလည်းပေါ့တော့ဒီ code ကြီးချစ်ချစ်ဒီကုတ်ကြီးချစ်ဘယ်လိုပဲစစ်တပ်ကတော့ဒီ AI ကြီးကနေပြီးတော့ဘယ်စီရင်ရတာလို့ရှိတယ်အဲ့တော့ဒါလည်းဟိုဟာသူဟိုဟာဒီမိတ္တရာဘိုင်းခါရမှာသူပြင်ဆင်ရမှာလို့ရှိတာလေနောက်တစ်ခုကကျတော့ဒီအရေးကြီးတာကျွန်တော်တို့ဒီကဘူလုပ်ခဲ့ဟာမျိုးပေါ့ကျွန်တော်တို့ဒီကကျမဟိုကျွန်တော် producing နဲ့မကြဟိုကအချင်းချင်းလိုမျိုးဒီ account တွေအမောစကားကြီးအတော့ကိုလုပ်လို့ဒါပေမဲ့အဲ့ဒီဟာတွေကဟိုဟိုအများနဲ့ Facebook ကနေပြီးတော့တုံ့ပြန်တာအရင်နေဟောတခါလူကြလို့ရှိရင်ဟိုပြီးတဲ့ခါကျတုံ့ပြန်တဲ့ခါရင်းကလည်းကျွန်တော်ပြောတာတော့ဒီဟာဟို community channel နဲ့ဟိုအ community channel မပေါက်ပြတဲ့အတွက်ကြောင့်မလို့ဟိုဖိတ်သိမ်းစရာမလိုပါဘူးခုကတို့ကျွန်တော်ခပြတဲ့ခဏခဏကြည့်တယ်ပြီးတဲ့ခါကျတော့ဒီကျွန်တော်တို့မျိုးဒီအမောစကားကိုစောင့်ကြည့်ပြီးတော့ဒီတာဝန်သားစီးရဲ့ဒီ online မှာလုပ်နေတဲ့ဒီတော့ကကျွန်တော်တို့ရဲ့အကောင့်တွေမှာတစ်ခါလေကြာပြီးပြန်ပြီးတော့အသက်ခံရပြီးဖြစ်ပြီးတော့ကျွန်တော်ကလည်းဒီ Facebook မှာကျွန်တော်24နာရီ brand ခံရတာမျိုးဖြစ်ပြီးတော့အဲ့ဒါလေးဒီအဆုံးရောက်ခွင့်ရရဲ့ထုတ်ရှားမှုတစ်ခုကိုကျွန်တော်ကနေပြီးတော့ Facebook မှာပြန်ပြီးကျွန်တော် share လိုက်တယ်ပြီးတဲ့ခါကျတော့ကျွန်တော် Facebook မှာကျွန်တော်ပြန်ပြီး share လိုက်တယ်ပြီးတဲ့ခါကျတော့ဒီလိုဟာမျိုးကိုကျွန်တော်လက်မခံဘူးကျွန်တော်တို့စန့်ကျင်ရမယ်ဆိုတာ share လိုက်တယ်ပြီးတော့အဲ့ဒီကကျွန်တော်ကောက်ပြသွားတယ်ဟုတ်တယ်ကြည့်ရအောင်ဟိုအစီအစဉ်အကောင့်တွေကတော့ရှိနေတယ်ပေါ့ဒါလို့ဟိုဆက်ကြည့်ပါလို့ပြောကြတာတော့သိချင်ရတယ်ပေါ့တော့အဲ့တော့သူတို့ကြီးကဟိုကဟိုဘယ်လိုပြောမလဲဟိုကဘောနီဆယ်လို့တဲ့ပိုင်းမှာအားနည်းချက်တွေအများကြီးရှိနေတယ်ပေါ့ဒါသူ Facebook ကလည်းပြန်ဆက်ထားပြီးသွားပြီအဲ့ဒါကြတော့ကျွန်တော်တို့ဒီခုတော့ဘုန်းကျွန်တော်ဟိုကရှားသေးရလုံးဝနှည်းရောက်ကကျွန်တော်ပြန်ထားတဲ့အဖွဲ့ရ Facebook ကဒီမှာနိုင်ငံမှာဒီရှိတဲ့ကုမ္ပဏီတို့ IT ကုမ္ပဏီတို့ကို outsource ပေးပြီးတော့ဒီအပေါင်းစကားနဲ့ပတ်သက်ပြီးတော့ဟိုဟာဟိုကာကွယ်ရေးဒီကရေးဒီကုကဖြစ်ပြီးတော့အောက်ဆိုဖြစ်ပြီးတော့လုပ်ရမယ့်ရှိနေကြဒီပြင်အားလုံးနဲ့ဒီမှာနိုင်ငံထဲမှာဒီပုံမျိုးဆိုအောက်ဆိုဖြစ်နေတယ်လို့ကျွန်တော်ကြားတယ်။အဲ့ဒီကတော့ဟိုဒါမျိုးမှန်နေခွင့်ရှိတော့ဒီမှာနိုင်ငံဒီမှာစကားနားလည်ပြီးဖြစ်တော့ပုံရှိရောက်မှာ။ဒါပေမဲ့ကျေနပ်ကတော့နှစ်ပိုင်းရှိတယ်။တစ်ပိုင်းကနိုင်ငံရေးပိုင်းနောက်တစ်ပိုင်းကဒီပြင်ညာပိုင်း။ဒီပြင်ညာနားလည်တဲ့သူကဒီပြင်ညာနဲ့တွားတာမျိုးလုပ်ရရတယ်။သို့တော့နိုင်ငံရေးအသိလက်ရှိလို့ရှိတယ်။အမိုးစကားတွေဒီလိုလုပ်ဖို့မှုရဲ့အစ်ကိုတော့ဘယ်လိုအရာဒီနဲ့ပတ်သက်တဲ့ဟိုဟာလုံလုံခါရှိတဲ့ပုံစံလေးဘယ်လိုဟာမျိုးရမိုးစကားမြောက်တယ်ဘယ်လိုဟာမျိုးတွေသေလို့ဆိုမြောက်တယ်ဆိုရဲအစ်ကိုမရှိတဲ့ခါကြလို့ရှိတယ်ဒီလူပညာတက်တဲ့ဒီခုရပြောင်းနေရတဲ့တက်တဲ့ဖြစ်သွားလို့ရှိတော့အထမြောက်မှာမဟုတ်ဘူးဒါလည်းကိုဒီ Facebook မှာဖြစ်နေတဲ့တက်တော့ဒါတို့ကလူပညာအတုံးပြီးပြီးတော့ဘယ်လိုလေးကဒီစကားကြီးဖြစ်နေတယ်ကျွန်တော်ကတော့ဒီလိုဖြစ်နေရအဲ့ဒါကြတော့ဒီဒီအောက်တိုင်းကြီးနေရာမှာဒီလူကြီးရတဲ့ဘာကြီးကဒီနိုင်ငံကြီးအခုဆက်ကောင်းမရှိလို့ချင်တော့ဒီဘက်ကဆက်မလို့ပြပါတော့
ဟုတ်ကဲ့ကိုသက်ဆိုရင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေလည်းရှိနေပါတယ်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးကျင်တာမင်းမြင်တာရှင်ဆွေးနွေးမင်းမြင်နိုင်ပါတယ
်ဆွေးဆုံးကဘယ်ကနိုင်ငံခီးတယ်မှာဒါဟိုမြမပင်မာဒီလိုဒီလိုအမောတရားကိုပွားနေတဲ့လူတွေကိုပေါ်ပေါ်လေးနဲ့ဖော်ထုတ်ပြောနေတာဟိုအဲ့ဒါဥပဒေရအေးမယူတာအဲ့ဒါအဓိကပါ Facebook ကအေးမကြီးပါဘူး Facebook ကနိုင်ငံတကာသုံးနေတာကမ္ဘာလုံးသုံးနေတာဒီပမာဏမှာသုံးနေတဲ့ဟာကြီးကတရားဝင်ကြီးဖြစ်နေတဲ့ဟာဟိုဟိုဥလားဆွေတို့ဟာလားဝီရီသူတို့ဆိုတာတရားဝင်ပြောနေသူတို့ကဘာလို့နိုင်ငံတော်ဥပဒေရအေးမယူတာလဲအဲ့ဒါပဲတစ်ချက်မေးချင်ပါတယ်ဆိုဟုတ်ကဲ့တော့ပ
ါโอเคကိုတမ်းမောင်အဲ့ဆွေးနွေးမြင့်မြင့်နဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဟိုဟာဟိုပင်နယ်ဆွေးနွေးတဲ့ပုံကိုယ်ကြီးသူ့မိကုံကိုဖြည့်စေချင်ပါတယ်ဆိုတော့ကိုဟိုမြတ်သူကြီးအခုသူပြောသူထောက်ပြသွားတာတော့အဓိကကတော့ဒီ online နဲ့ပတ်သက်ပြီးတော့ online ပေါ်မှာအဲ့လိုအမောစကားဖြန့်တာပဲဖြစ်ဖြစ်တယ်လို့ပေါ့လေတွေးထိုးတဲ့အပြုံမှုမျိုးတွေဖြစ်ဒါနဲ့ပတ်သက်လို့အရေးယူမှုအပိုင်းမှာလည်းအားနေရဆိုတာမျိုးရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဒါစောစောတော့ကျွန်တော်တို့ဆွေးနွေးနေတာ Facebook ကလောက်ရမယ့်အပိုင်းပေါ့နော်ဒီအပိုင်းကြတော့ Facebook ကလောက်ရမယ့်အပိုင်းပေါ့မြန်မာနိုင်ငံဘက်ကလောက်ရမယ့်အပိုင်းအထူးသဖြင့်ကတော့အာဏာပိုင်တွေဘက်ကတာဝန်ရှိတဲ့အပိုင်းကိုသူကထောက်ပြသွားပါတယ်ဆိုတော့ကျွန်တော်တို့ဒီလိုမျိုးအမုန်းတရားဖြန့်တာပဲဖြစ်ဖြစ်သတင်းမားတွေဖြန့်တာပဲဖြစ်ဖြစ်တွေးထုတ်လုံဆောင်တာတွေပဲဖြစ်ဖြစ်ပေါ့ဒါတွေကိုဟန်တာတဲ့နေရာမှာမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာရောလက်တလောအခြေအနေကဘယ်လောက်တော့အားနည်းချက်တွေဖြစ်နေလဲ
တရားစ ိရင်ရတော့အခုလိုပြည့်တဲ့အချိန်မှာကျွန်တော်တို့ကတော်တော်ကြီးကိုပြည်ကြီးခါပြီးဆက်ဆက်နေရတော့ဆိုတော့ကျွန်တော်တို့အရှိဟိုတက်စကိုကြီးချင်းတော့အခု66ကဒီဒီဟာဆိုရင်လည်းဟိုဒူးတွေကိုကောက်ွယ်ဖို့ထက်သွားဒူးတွေကိုခိနေချုပ်ချယ်ဖို့သွားဟိုဝေဘန်ပိုင်းခြားမှုတွေကိုကောက်ွယ်ချင်းချဖို့ဆိုတဲ့အနေအထားလို့ဖြစ်နေကြတယ်ကျွန်တော်တို့ကဒီအမုန်းတရားတွေကိုဟိုဒီအမုန်းစကားတွေပါတွေကိုကြောချဖို့ကြိုးစားတဲ့နေရာသွားလွတ်လပ်စွာထုတ်ဖို့ကြောစုကွင်းကိုမတိခိုက်ဖို့တော်တော်လေးဒီဒီခါနေရတယ်သူတို့အမုန်းစကားရဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဆိုတော့ကျွန်တော်တို့ကြားထဲမှာစိတ်ပပလေးချထားရကြကျွန်တော်တို့ကတစ်ဖက်ကိုပဲသူတို့အမုန်းတရားတွေကိုအားကျေလို့ဆိုပြီးတော့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုလည်းတော်ပြီးတိခိုက်လို့မရနိုင်ဘူးဒီဟာကိုတတိကမယ်ဆိုရင်ကျွန်တော်တို့ရဲ့ဒီမိုကရေစီကျွန်တော်တို့ရဲ့တန်ဖိုးစံနှုန်းတွေကပုံပြပုံပါလိမ့်မယ်ဒါကရည်ရည်ကြီးရဲ့ချက်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်ကဒီအမုန်းစကားတွေကိုဟိုတုံ့ပြန်တားကြည့်တဲ့နေရာမှာကျွန်တော်ကကျေးဇူးတင်ကြဆိုရအောင်နောက်တစ်ဆင့်နဲ့ထားကြလဲပြမတော်အနေနဲ့ဒီဟာတွေရော့ချလာဖို့ဆိုတော့တော်တော်အပြင်းချက်လက်တည်ဖို့ဒီစားဇွလက်ဆိုဖြည်းဖြည်းနဲ့ပေးဖို့သတင်းအပေါင်းကြရတယ်သတင်းတွေကိုလူတွေကသိမနေကြရလဲသူတို့အမုန်းပြရတယ်အမုန်းကားတွေသူ့သွားပြီလေကျွန်တော်တို့ရခိုင်ရခိုင်ကတနာကိုချိနေတယ်ဒီကိစ္စတွေအများကြီးတွေ့နေရတယ်ကျွန်တော်တို့ကသတင်းချက်လက်တွေကတ်ချနေတယ်သတင်းတော့တွေကြည့်လက်လက်ဆိုတော့စုံမ်းမှုတွေစစ်ဆေးမှုတွေမရဘူးဆိုတဲ့ချိန်မှာကောလာဟာလာတွေအများကြီးခါတယ်သူတွေကမှအမုန်းပြရဖြစ်နေတဲ့အမုန်းကားတွေဟိုစနစ်တကျသွေးထိုးလုံတော့ကြတယ်အဖွဲပြီးပေါ်လာတာမျိုးတွေကအဓိကပြဿနာပဲလို့တော့ဆုတ်ဖို့ပြောဆိုခွင့်တွေကိုတော့ဖြစ်ပါနေတော့ကျွန်တော်တို့ကပြဿနာတက်နေတယ်ဒီအမုန်းကားတွေကိုမတားအောင်မဟုတ်တားမယ်ဥပဒေနဲ့စားဖြည့်ရင်းချင်းလည်းဖြစ်တယ်ဖြစ်တတ်တယ်သို့တော့ကျွန်တော်တို့ဒီနေ့ရောက်တဲ့အကြီးကြီးထားပြီးကြိုင်တယ်လို့ဆိုရလို့ကျွန်တော်အနေနဲ့ယူဆရတယ်အဲဒီလိုအမုန်းကားတွေကိုစားကြည့်ဖို့ဟိုဥပဒေအဲ့လုံးမယ်ဆိုရင်လည်းကျွန်တော်တို့ကြေကြေကျဲမြတ်နဲ့သူတို့ကိုယ်တိုင်ပါဝင်တဲ့နည်းဒီခုတွေပိုင်းဆိုင်ရာဒီဟိုလုံထုံးလုံစင်တစ်ခုတော့ပေါ်ဖို့လိုနေတယ်ပေါ့ဒီအစိုးရကပဲဖြစ်ဖြစ်အဖွဲ့အစည်းတစ်ခုပဲဖြစ်ဖြစ်အမုန်းတရားတွေကိုတားကြည့်ပါလို့ဆိုပြီးတော့ကျွန်တော်တို့ကလက်လွတ်စပယ်ဟိုဒီအာဏာအပြည့်အဝပေးလိုက်ရင်ဆိုရင်ဒီအမုန်းတရားတားကြည့်မယ်ဆိုတော့အဲဒီဥပဒေဟာကျွန်တော်တို့လက်လွတ်စွာထုတ်ဖို့ပြောဆိုခွင့်တွေဒီခွေးကပိုင်းခြားခွင့်တွေကိုစောခံတဲ့တော့ကလောက်တော့ဖြစ်လာမယ်လို့ကျွန်တော်ယူဆတယ်ဒီကိစ္စကိုကျွန်တော်တို့အကောင်အထည်ခါလိုက်တယ်လို့လို့ပါဗျာ
။ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ people ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်။တူကျွန်တော် Facebook ကမှတ်ချက်တချို့အရင်ပေါ်ပြကြမှာတူကတော့မောင်မောင်ဆိုတဲ့အကောင့်ပါရှင်မှာသူကတော့အမှန်စကားပြောရင်တော့နားခါတာဗောတဲ့အမုန်းစကားမဟုတ်ပါဘူးတဲ့အနာရှိတဲ့သူကဆက်ပါလိမ့်မယ်တဲ့နောက်တူကတော့ Royal Orchid ဆိုတဲ့အကောင့်ပါရှင်မှာသူကတော့အမှန်လားအမှားလားဆိုတော့ကိုတေချာဆုံးဖြတ်ပြီးတော့ရုံစေချင်ပါတယ်တဲ့နောက်တူကတော့ကျွန်တော်တို့ဥတင်ငွေရဲ့ email နဲ့ပေးပို့ထားတာပါမဆုမမဲဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥတင်ငွေပေးပို့ထားတာကတော့ Facebook လူမှုကွန်ရက်ကိုတုံးဆွဲတဲ့အခါမှာတဲ့မုံစကားတွေဖြန့်ဖြူးတဲ့သူတွေကအုပ်စုလိုက်ဖြန့်ဖြူးနေတာလို့ယူဆရပါတယ်တဲ့သူတို့တင်တဲ့ post တွေကပုံစံတွေတူပါတယ်မနေ့ကပဲ DVB ဆိုပြီးတော့ account တင်လာပြီးတော့သတင်းအတူတွေတင်ပါတယ်comment တွေကိုကြည့်လိုက်မယ်ဆိုရင်တော့အရင်သတင်းတူကိုတင်တဲ့အကောင့်နေနဲ့ဆင်တူနေတာကိုတွေ့ရပါတယ်တဲ့ဒါတွေကိုဟန်တားဖို့ဆိုရင်တော့ Facebook ကဝန်ထမ်း100လောက်နဲ့သုံးတဲ့လူအလုံးကိုမလွှမ်းခြုံနိုင်ဘူးလို့ယူဆပါတယ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အကောင့်အတူတွေကိုဖယ်ရှားဖို့လိုပါတယ်နောက်မမှန်သတင်းကိုတင်တဲ့အကောင့်တွေကိုလည်းဖြုတ်ပစ်ဖို့လိုပါတယ်သုံးဆွဲသူများကလည်းအဲ့ဒီလိုအကောင့်တွေကိုတွေ့တယ်ဆိုရင် Facebook ကိုသတင်းပို့လို့ရကြောင်းကိုလည်းပညာပေးရန်လိုအပ်တယ်လို့ယူဆပါတယ်တဲ့ဒါမှသာမသိမျက်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားရအောင်လို့အထိုက်အလျောက်ကာကွယ်နိုင်မယ်လို့ထင်မြင်ယူဆပါတယ်တဲ့အခုတော့မှတော်တော်လေးတန်လာပါပြီဆိုပြီးဥတီငွေကရေးထားပါတယ်ရှင်
โอเคသူစားထဲမှာတော့ဒီပြဿနာရှိတဲ့အကောင့်တွေကိုပဲဖြတ်ဖို့နောက်သုံးတဲ့လူတွေဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ဆိုတာကိုတိုက်တွန်းထားပါတယ်ဒီ Facebook ကတော့ဒီမကြားသေးရင်ကပဲဒီမြန်မာစစ်တပ်ခေါင်းဆောင်တွေရဲ့အကောင့်တွေလည်းလူခွင့်ရချဖို့မျိုးနဲ့ဆက်နွယ်ပြီးပိတ်လိုက်တာမျိုးတွေရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုသက်ဆိုဝင်သဘောထားဆွေးနွေးစေချင်ပါတယ်ဒီလုံးရမျိုးတွေရာရောနီးမှန်လမ်းမှန် Facebook ဘက်ကချင်းကပ်လာတဲ့စလုပ်လာတဲ့ခြေလှမ်းတရားလို့ဆိုနိုင်ပါမလားခင်ဗျာ
ကျွန်တော်အဲ့ရအကောင့်တွေပြောရမယ်ကျွန်တော်အင်တာဗျူးမှာပြောပြတာရှိပါတယ်ကွာဟိုဒီ Facebook ကတော့ပြည်လိုက်ဒီအကောင့်တွေပေါ့နော်ဒီကိစ္စတွေအကောင့်တွေပြည်လိုက်ပြည်ခါကြဲဒီရကျူဒီကိစ္စတွေရချတော့ဒီကိစ္စဆိုရဒီအကောင့်တွေပြည်ကြပြီးရှိတယ်အဲ့ဒါဟိုဒီဟာမြေပြည်ဆင်းရဆင်းဒီစုံစမ်းမှုကြီးပြတော်တယ်လားဆိုတော့ဒီတော့မရက်တော့ဘူးဒါဒီကတော့ဥရလူကြီးကြောက်ကြတယ်ဒါနဲ့ဒီလူတွေကစုစုပေါင်းဆက်နေတာဒီဒါနဲ့ကျွန်တော်ကထောက်ခံနေကြည့်ဘူးလေဒါကြောင့်လည်းဆိုဒီဟာကိုကျွန်တော်က symbolic action ပေါ့နော်ဒီကွာလမူလာပုံစံမျိုးနဲ့လက်ကျလိုက်တဲ့အားမျိုးပေါ့အမင်းတို့လိုမျိုးတွေမင်းတို့မျိုးဒီကွာဒီခုချူပေါက်တဲ့ဒီမျိုးလိုမျိုးအကြမ်းတမှုအားပေးတော့ကိုယ်ဆုံးပြီးဆုံးရောက်ပြီးတော့ဒီဖိဖို့မှာ ဘာလို့ဒီနေရာမှာဒီလူတိုင်းဝိုင်းမှာနေရာအကြည့်ရောမျိုးနေရာပြန်လိုက်ရဲ့ဆိုရင်ပုံစံမျိုးပေါ့အဲ့ဒီပုံစံမျိုးနဲ့ဝိုင်းပြန်လိုက်တဲ့အဲ့ဒီဘာတစ်ခုလို့ကျွန်တော်တို့မြင်တယ်အဲ့တော့ဒီလိုနဲ့ပြောမယ်ဆိုရင်အဲ့ဒီမျိုးလောက်ချင်းကဒီမှာပြည့်ဖို့ဒီ Facebook မှာ Facebook ကနေတစ်ခုဒီအမောစကားတွေဒီမှာမလုပ်ခွင့်ကြီးတဲ့ဒီဟာဖြတ်ကြည့်နေရတယ်ပတ်သက်ပြီးတော့ဒီဟိုဘလောက်မှအများကြီးဖြစ်မတော့ဘူးကော online နဲ့ဒီဟာလိုက်တာကဒါနဲ့ဟိုကတော့ဒီတော့အချိန်တော့တန်သွားတယ်အဲဒီရဲ့စိတ်ထဲမှာရှိတယ်မုန်းနေရတယ်ကျွန်တော်တို့ဒီဟိုအမောစကားတွေပြည့်ပြည့်လို့ဆိုနေတဲ့စိတ်ကမပြောင်းသွားဘူးဒါနဲ့ထုတ်ကြမှုကလည်းတန်သွားမှမရှိဘူးအဲတော့ Facebook ကဒီဟာဒီဟိုဖြစ်ကြည့်ခွေးရပဲကိုလည်းတောင်းသွားတယ်ရှိတယ်အဲဒီဒီမှာလည်းသူတို့ကောင်းနေတဲ့ပြည့်ကြတယ်ဆိုတာမျိုးရှိတယ်အဲတော့ကျွန်တော်ကတော့ဟိုဘယ်လိုမျိုးဒီလိုလိုလေးကဒီရဲ့စိတ်ထဲမှာပေါ့နော်ကျွန်တော်တို့ဒီ Facebook ရဲ့တစ်ခုခိတ်နေတဲ့ဒီရဲ့စိတ်ထဲမှာရှိတဲ့အမုန်းတွေအာဇာကြရီဒီကိုစိတ်ကြီးတော့ပြောက်တော့မနေနိုင်ဘူးတိုးတော်များလေဒီဟာကိုဆက်ပြီးတော့မဖြစ်အောင်လို့အနေနဲ့များတော့ကျွန်တော်တို့ဒီဖန်လိုက်နိုင်တယ်လို့ကျွန်တော်လည်းမြင်တယ်ဒါကိုကျွန်တော်တို့ဟိုလက်ခံနေကြည့်ပြီးတော့ပြောရမှာပါပဲ
ဟုတ်ကဲ့ကိုသဆွေဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တို့ email နဲ့ပို့ပြီးဆွေးနွေးထားဆောင်ဆောင်ရှိနေပါသေးတယ်မောင်တဒနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးဟာပုတ်ခါတီကသွားနေရတဲ့အချိန်ဖြစ်နေတာကြောင့်လူမှုကိစ္စတွေမှာပြန့်နှံ့နေတဲ့အမုန်းတရားဖြန့်နေတဲ့သူတွေနဲ့အဖွဲ့အစည်းတွေကိုထိထိရောက်ရောက်အေးအေးယူနိုင်တဲ့ဥပဒေတွေနှီးဥပဒေတွေကိုမထုတ်ပြန်နိုင်သေးပါဘူး။ဒီနေ့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရနဲ့စစ်ကောင်ဆောင်တွေကိုအေးအေးယူဖို့နှီးမျိုးစုံနဲ့တွင်ဆင်နေတဲ့အချိန်လည်းဖြစ်နေပါတယ်။ရသားဆိုရတန်းဟာအင်မတန်နှူးနယ်သေးတာကြောင့်ရိုင်းနဲ့သွားအောင်နောက်ကျောင်းပြန်လဲလို့တဲ့အင်အားစုတွေက Facebook လူမှုကွန်ရက်တွေကနေလုံဆောင်နေတာတွေရှိသလိုဒီလိုအမုန်းတရားတွေပြန့်နှံ့လာအောင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့မားရွံ့တဲ့အရေးယူဆောင်ရွက်မှုတွေကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတယ်လို့ယူဆမိပါတယ်။ပြည်တွင်းကအမုန်းတရားဖြန့်ဖြူးနေသူတွေကိုအလွယ်တကူတွေ့မြင်နိုင်ပေမဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အမုန်းတရားဖြန့်ဖြူးနေတာတွေကိုတော့အလွယ်တကူတွေ့မြင်နိုင်ဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့် Facebook ကုမ္ပဏီကအမုန်းတရားတွေမပြန့်ပွားအောင်မြန်မာလူမှုကွန်ရက်တွေကိုထိန်းချုပ်ဖို့စီစဉ်နေသလိုနိုင်ငံတကာအတိုင်းအဝိုင်းရဲ့မြန်မာဘော်တစ်ဖက်သက်အရေးယူမှုစာမျက်နှာတွေပေါ်မှာလည်းမုံတရားတွေမပြန့်ပွားနိုင်အောင်ထိန်းချုပ်ဖို့လိုအပ်လိမ့်မယ်လို့ယူဆမိပါတယ
်။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တဒနာရဲ့သဘောထားပါ။သူကတော့ဒီအမုန်းစိုးရိမ်နဲ့ထူးထူးလှုံ့ဆော်မှုတွေမှာနိုင်ငံတကာအတိုင်းအဝိုင်းလည်းတာဝန်မကင်းဘူးဆိုပြီးသူကတော့ပြောသွားပါတယ်။ဟိုတခုရှိတာကျွန်တော်ဒီပြီးခဲ့တဲ့ဒီထုတ်ပြန်လိုက်တဲ့ BS ရဲ့အစီရင်ခံစာထဲမှာနောက်ဆုံးအချက်အနေနဲ့ပေါ့လေ။နောက်ဆုံးအချက်ဆိုရင်အရေးလဲကြီးတဲ့အချက်တစ်ချက်ပါ။သူကတော့ဒီ2020ရွေးကောက်ပွဲအတွက်သတိထားတဲ့အချက်ကိုပြောသွားပါတယ်။2020ရွေးကောက်ပွဲနဲ့ပတ်သက်လို့သူအဓိကထောက်ပြတာတော့အမုန်းစကားတွေချင်းချောက်မှုတွေမှန်မှန်သတင်းတွေနောက်အကျန်းဖက်အောင်သူတို့လှုံ့ဆော်မှုတွေအပါအဝင်နိုင်ငံရေးလုပ်ငန်းစဉ်ပေါ်မှာအနောက်ရှက်ပြီးတဲ့ကိစ္စတွေမှာ Facebook ကိုအသုံးချလာနိုင်တယ်ဆိုပြီးသတိပေးထားတာပါ။ဆိုတော့ကိုမြတ်သူရဲ့2020ဆိုတာဟိုနှစ်နှစ်လောက်တော့အချိန်ရှိနေပါသေးတယ်ဆိုတော့ဒီတော့တွင်းမှာရောဒီ Facebook အနေနဲ့ဒီလောက်အရေးကြီးတဲ့အချိန်ကာလတွေမြန်မာနိုင်ငံမှာကြိုတင်ပြီးတော့ပြင်ဆင်နိုင်မဲ့အလားအလာတွေအခြေအနေမျိုးတွေမြင်မိရလားခင်ဗျ
Facebook အနေနဲ့တော့ဒီအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုပေးချအလေးအံထားပြီးလိုက်နာဆောင်ရွက်မယ်ပူးပေါင်းပါဝင်မယ်ဆိုရင်တော့ဒီလိုကိစ္စတွေကိုကျွန်တော်တို့ကြိုတင်ကာကွယ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်ဒါပေမဲ့ဟိုတကယ်တမ်းမှာတော့တကယ်ရှိကြမှာဖြစ်နေတာတော့ဒီလိုမျိုးမုံတရားတွေဆိုတဲ့ဟာကသူကြီးချင်းချင်းမုံတယ်ဆိုတဲ့အခြေခံကိုဒီအစုအဖွဲ့တစ်ခုခုကနေအင်းနဲ့အားနဲ့ဒီကျွန်တော်တို့ပြေးထိုးလှုပ်ဆော်ပေးရပါဗျာဒီကဟုတ်လားကျွန်တော်တို့လောင်စာရှိတဲ့နေရာမှာမိစ္ဆာဖြစ်တယ်နဲ့မိစ္ဆာအောင်မအောင်ပဲပြင်းတဲ့ဖြစ်တယ်မိတော့ကြည့်ချင်အောင်ကြိုးစားတာပေါ့အဲ့ဒီဟာမှာတော့ Facebook တစ်ခုနဲ့တော့မရနိုင်ဘူးကျွန်တော်တို့အကုန်လုံးပတ်စုံပါဝင်ပြီးတော့ဒီဒီလိုမိစ္ဆာဒီလောက်တိုင်းကျွန်းတဲ့ဟာတော့ဝိုင်းကြဝယ်ဖို့တော့လိုတာပေါ့ဒီဆိုနေတော့သူ့ရဲ့ platform မှာဒီလိုမျိုးတလွဲအသုံးပြုသူ့ platform တလွဲအသုံးပြုပြီးတော့ပြိပခါတွေဖြစ်အောင်လုပ်တဲ့ဟာမျိုးကိုတကယ်တမ်းတားကြတယ်ဆိုရင်တော့သူ့အနေနဲ့ဒီမှန်ကန်တဲ့အသုံးပြုချက်တွေချဖို့ဒီပညာရှင်တွေအရက်ဖက်အဖွဲ့အစည်းနဲ့ဒီ site don't play ဘူး site don't need to play တဲ့ဒီစာရီကို independent account တွေပို့ပြီးတော့တကယ်စနစ်တကျ account တွေပို့ဖို့တော့လုပ်တယ်ဒါကတော့အရေးကြီးတဲ့ချက်တွေပေါ့ဆိုတော့ဒီကိစ္စတွေကတော့ကျွန်တော်တို့အခု Facebook တင်ပေါ့ကျွန်တော်တို့ဒီမှာ PG ရှိတာပြီးပြီးတော့ကျွန်တော်တို့ဒီမှာဒီနောက်ထပ်ဒီလိုအခုရှိအများဆုံးတုံးနေတယ်ကျွန်တော်တို့ဒီ Viber လို့ application တူဟာရှိတယ်ကျွန်တော်တို့ YouTube ရှိတယ်အခု Twitter ကတော့ကျွန်တော်ပမာဏဒီမှာတိတ်သုံးပုံများတယ်ဆိုကျွန်တော်တို့ WeChat ရှိဒီလိုနေရာတွေမှာလည်းကျွန်တော်တို့ကသတိပြုထားပြီးတော့ဟိုကာကွယ်ဖို့လုပ်တယ်အဓိကအားဖြင့်တော့ဗျာဒီလိုပြိပခါတွေဖြစ်စီတဲ့ဟာကဒီအမုန်းစကားတွေအဖြစ်ဟိုပေါ်လာဟာလာတွေနဲ့တကယ်အပါအရာပို့ပြီးဟိုဒီမှာရှိတယ်ပေါ့ဒီလိုဟာတွေကိုကာဝေတာစီနေတဲ့ဒီက ောက်ပွဲတွေမှာလည်းဒီလိုမျိုးပြဿနာတွေမတက်စီရောဆိုတော့ကျွန်တော်တို့ကလူလူရဲ့ဒီတည်င်းဆက်လက်ဒီကိုရှိစ်အဲဒီတော့ကိုပိုင်းပြီးပြင်တယ်လို့ခဲ့ဒီနေရာမှာအစိုးရကိုယ်တိုင်ကအစပိုပြီးပူပေါင်းပါဝင်လာဖို့လိုတဲ့ဒီမီဒီယာလက်ဆွဲချီကိုသူတွေကျေကျေလွတ်မြတ်နားလည်လာဖို့အတွက်ဒီဟိုတက်ပညာပေးတဲ့လုပ်ငန်းတွေနဲ့အစိုးရကလည်းအောင်တဲ့ပေါ်တဲ့တို့ရက်ဖက်ဖွဲ့စီရဲ့လက်ရှိအောင်တဲ့ပုံမှုတွေနဲ့ပုံစံတွေအပြည့်စစ်တာ
။ဟုတ်ကဲ့။ပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့လူမှုကွန်ရက်သူတေတီကိုမြတ်သူနောက်ဆိုင်နာကြီးလူမှုသားစတာဖော်ဆောင်ရေးစင်တာကကိုသက်ဆိုရင်နောက်ကိုရင်ပါဝင်ဆွေးနွေးသူစာရေးသားပေးပို့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ကောင်းလေးဥစီစဉ်တင်ဆက်တဲ့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကဓာတ်ရိုက်လီလိုင်းအစီအစဉ်တွေကိုစနေညပိုင်း9နာရီမှတစ်ချိန်၊အင်္ဂါညပိုင်း9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အတန်ကတနင်္ဂနွေနေ့မတစ်ဖက်စီစဉ်နေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA American အတန်ရဲ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာမနက်ခက်စီစဉ်နေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စနေမနက်ခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ကယ်လီဖိုးနီးယားတောင်ပိုင်းဝူစလီနဲ့ဟီလ်မာလောင်ကျွမ်းနဲ့တုံးမိကြောင့်တေဆွမ်းရသူ12ဦးရှိနေပါပြီကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမီးပုံပွဲလောက်ရကနေမီးရောက်တွေနဲ့မီးခိုးတွေကြောင့်တေဆွမ်းရသူက9ဦးရှိတယ်လို့အာဏာပိုင်တွေကစနေနေ့မှာကြေညာပါတယ်ဒီမီးလောင်ကျွမ်းမှုတွေကြောင့်ဒေသရင်းကလူပေါင်း2သိန်းကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့စေခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ပြည်ထောင်နိုင်ငံရဲ့ပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုတက်ရောက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့ကိုသွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်သစ်ပါရီမြို့ပြင်ကအမေရိကန်စစ်သင်းကြီးကိုစနေနေ့သွားရောက်မယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ဒီလိုအစီအစဉ်ကိုဖျက်သိမ်းတာဟာယာတီဥရုတိတ်ကိုဆိုးရတဲ့အတွက်ကြောင့်ဖြစ်ကြောင်းသမ္မတအင်ဗျူကသတင်းထုတ်ပြန်ပါတယ်။သမ္မတဒေါ်နယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့စနေနေ့ကပါရီမြို့တော်မှာဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်တိုင်ဝန်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတွားရောက်မှာဖြစ်ပြီး33ချိန်ကျော်အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူလေးရကြာခီးစဉ်ကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အကြိမ်20မြောက်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုမြင့်တင်ရတဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆယ်နိုင်ငံကြားအခုသတင်းပတ်ထဲမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေထုတ်လွှင့်မယ်9နာရီထုတ်လွှင့်ပေးမယ်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာနိုင်ငံတကာကတောတာချီများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.